Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်စက်တင်ဘာလ19ရက်အင်္ဂါနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line to meter 24 25 30နဲ့50နဲ့ line line meter 190တို့ကနေဖန်ယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်။
မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါရခိုင်ပြည်နယ်ရင်းကအကြမ်းဖက်မှုတွေအားလုံးကိုမြန်မာအစိုးရကရှုတ်ချတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောဆိုသွားပါတယ်ဒီကနေ့ကုလအထွေထွေညီလာခံမှာအမေရိကန်သမ္မတမိန်ခွန်းပြောဆိုနေပြီးမြောက်ကိုရီးယားအီရန်ဗင်နီဇွဲလားနိုင်ငံတွေအရေးနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ပြောဆိုသလိုအစ္စလာမ်ရဲ့အစွန်းရောက်တွေနဲ့ပတ်သက်ပြီးလည်းပြောဆိုသွားပါတယ်အာဖဂန်ကိုအမေရိကန်တပ်ဖွဲ့ဝင်3000ထတ်လွတ်မယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကလည်းပြောဆိုပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုနှမ်းလောင်နဲ့အတူကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
We condemn all human rights violations and unlawful violence. We are committed to the restoration of peace, stability and rule of law.
ဥပဒေမဲ့အကြမ်းဖက်လုပ်ရတဲ့လူခွင့်ရချိုးဖောက်မှုအားလုံးကိုပြစ်တင်ရှုံချကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ပြောသွားတာပါ။အပြည့်အစုံကိုသတင်းတွေပြည်မှာနားဆင်ကြပါမယ်။ဒါ့အပြင်ဒေါက်အောင်ဆန်းစုကြည်မေကွန်ပြောကြားချက်ပေါ်ပြီးတွင်ဒီပအလူအခွင့်ရေးအဖွဲ့နဲ့နိုင်ငံတကာစင်တမန်တို့ရဲ့အမြင်သဘောထားတုံ့ပြန်ချက်တွေကိုလည်းနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမသိငင်ထိုင်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်။
ခန့်ကျင်တဲ့တွင်ကလူခွင့်ရေးချိုးဖောက်မှုအလုံးကိုမြန်မာအစိုးရကရှုတ်ချကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောဆိုပါရတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကြောင့်သူတို့ခေါ်ရိုဟင်ဂျာမွတ်စလင်၄သိန်းကျော်အင်းကြီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုရောက်ရှိလာတယ်လို့ကုလသမဂ္ဂကပြောဆိုထားပြီးနိုင်ငံတကာရဲ့ဝေဖန်မှုတွေထွက်ပေါ်နေတဲ့အချိန်မှာပဲဒေါက်အောင်ဆန်းစုကြည်ကအခုလိုတုံ့ပြန်တာပါ။မြန်မာနိုင်ငံအနေနဲ့နိုင်ငံတကာဘက်ကစစ်ဆေးခံရတယ်လို့ဒေါက်အောင်ဆန်းစုကြည်ကပြောဆိုပြီးလူခွင့်ရေးချိုးဖောက်မှုတင်ရင်းနဲ့သဟဆာတဖြစ်မှုကိုဖျက်လို့ဖျက်စီလောက်ရတွေကိုတရားဥပဒေပြဋ္ဌာန်းချက်တွေနဲ့အညီဆောင်ရွက်မယ်လို့လည်းအာမခံချက်ပေးပါတယ်။ဒါပေမဲ့ဆွဆွဲချက်တွေကအထောက်အထားခိုင်ခိုင်မာမာရှိရမယ်လို့လည်းသတိပေးပါတယ်။နိုင်ငံတကာတန်တမန်တွေရဲ့ရှင်းမောက်ဒီကနေ့ညပြည်တော်မှာပြောကြတဲ့နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းမှာတော့အစိုးရတဲ့အပေါ်မျှော်လင့်ချက်တွေနဲ့ပတ်သက်ပြီးလည်းအခုလိုပြောဆိုခဲ့ပါတယ်
။ That our government has not yet been in power for even 18 months.It will be 18 months at the end of this year. 18 months is a very short time.
အစိုးရသက်တမ်းကဒီနှစ်ကုန်မှာ18လပြည့်မှာပါ။နိုင်ငံတွင်းကစင်ခေါ်ကဲဆန့်ချက်တွေအားလုံးပြည်လည်အောင်ဆောင်ရွက်နိုင်ဖို့ဆိုတာမှာ18လဆိုတဲ့အချိန်ကာလကတိတ်ပြီးတော့တိုးတောင်းလွန်ပါတယ်လို့ဒေါက်အောင်ဆန်းစုကြည်ပြောဆိုသွားတာပါ။နေရာရေးပြန်လို့တဲ့ဒုက္ခသည်တွေကိုစည်းစိမ်အတည်ပြုနိုင်ဖို့ဆောင်ရွက်မယ်လို့ပြောဆိုပြီးသူတို့ရဲ့ရှောက်ထားမှုတွေကိုမြန်မာအစိုးရဘက်ကလူလူလာလာလက်ခံမယ်လို့လည်းပြောဆိုပါတယ်။ဒေသရင်ပြည်ပခန့်တွေအတွင်ဖြည့်ဆည်းမခံရဘဲဆက်လက်နေထိုင်နေကြတဲ့မွတ်စလင်အများအပြားရှိနေသေးတဲ့အကြောင်းဒီမွတ်စလင်တွေအနေနဲ့ရခိုင်ပြည်နယ်တွင်းမှာအဆင်ပြေပြေအတူတကွဘာကြောင့်နေထိုင်နိုင်တယ်လဲဆိုတဲ့အချက်ကိုရှာဖွေဖို့အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းနိုင်ငံတကာတန်တမန်တွေကိုဒေါက်အောင်ဆန်းစုကြည်ကဖိတ်ခေါ်လိုက်ပါတယ်ရှင်
ရခိုင်ပြည်နယ်ရင်းကမွတ်စလင်တွေအများစုနေထိုင်ရာဒေသတွေကပြည်ပခန့်တွေကိုကင်တွယ်တဲ့နေရာမှာနိုင်ငံတကာရဲ့ဝိုင်းဝန်းဝေဖန်မှုတွေကြောင့်လောကကံရပိုးပြီးခက်ခဲသွားစေတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်လက်ရှိဖြစ်ပေါ်နေတဲ့ရခိုင်ပြည်ပခန့်နဲ့ပတ်သက်ပြီးမနက်ပိုင်းမှာမိန့်ခွန်းပြောအပြီးလွတ်လပ်တဲ့အာရှအသံမြန်မာပိုင်းအစီအစဉ်နဲ့တီးတန့်တွေ့ဆုံမင်းမြတ်ခမ်းမတော်အောင်ဆန်းစုကြည်ကအခုလိုပြောဆိုခဲ့တာပါ
ဒီခံကြီးရဲ့လက်ရှိအခြေအနေကဘယ်တော့မှရခိုင်ပြည်အခြေအနေကတော့မအားစမတက်ခင်ကလေးရပေါ့နော်ဟိုအေးစိတ်ခဲ့တာမဟုတ်ဘူးသူတော်ညာလေးအခုနောက်ပိုင်းမှာကျတော့ကဘာရဲ့အာယုံအရန်ဆူးဆိုင်လာတဲ့အခါကျတော့ပို့ပြီးတော့ကင်တွယ်ရတာတိတ်မွေးလာတယ်ဒီလိုပဲမြင်တယ်ဟိုဘယ်ဘယ်ပြဿနာရမဆိုလဲဒီလိုပဲပေါ့နော်အားလုံးကဝိုင်းတော့ကြည့်နေလို့ရှိလို့ရှင်ပြည်ပြည်လေးလေးဖြစ်အောင်ဖြည့်ရှင်းရတာပို့ပြီးတော့အခက်ခက်လေးလုပ်ကြည့်ရတာ
ရခိုင်ပြည်နယ်ပဋိပက္ခကိုဖြည့်ရှင်တဲ့နေရာမှာပြစ်တင်ဝေဖန်မှုတွေနဲ့လည်းမလုံလောက်ဘူးလို့လည်းဒေါက်အောင်ဆန်းစုကြည်ကထောက်ပြတာပါ။
အခုကအလုံးကဝိုင်းပြီးတော့ဟိုဒီကောင်ရှုံချတာပေါ့နော်ဝေဖန်တာရှုံချတာအော်ကြဟစ်ကြနဲ့ဘယ်လိုကောင်းအောင်လုပ်ရမလဲဆိုတော့တကယ်ထဲထဲမှမစဉ်းစားရလားဆိုတော့ဟိုတုံးသက်ဖို့လိုလာပြီ။မင်းနဲ့တုံးကလည်းမပြောတာအဲ့ဒါပဲ။အခုရခိုင်မှာဆိုလို့ရှိရင်အေးအေးဆေးဆေးရှိနေတဲ့နေရာတွေရှိတယ်။နော်ရခိုင်ဟိုရခိုင်နေနဲ့မွတ်စလင်နဲ့အေးအေးဆေးဆေးငြိမ်းချမ်းရနေတဲ့နေရာတွေရှိတယ်လို့မွတ်စလင်တွေသူတို့ကသူတို့အေးအေးဆေးဆေးစိတ်လုံးလုံးရွှင်ရွှင်နဲ့နေတဲ့နေရာတွေလည်းရှိတယ်။
ရခိုင်ပြည်နယ်ရဲမှလူတွေထွက်ပြေးရတဲ့အခြေအနေကကြောက်ရွံ့မှုတွေကြောင့်လားဘလို့အကြောင်းရင်းကြောင့်ထွက်ပြေးရတယ်လဲဆိုတာကိုတည်အောင်ဖော်ထုတ်ရမယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်
။ကုလသမဂ္ဂထူထူးညီလာခံမှာအခုအမေရိကန်သမ္မတဒေါ်နယ်ထရန့်မင်ကွန်းပြောကြားနေပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုအီရန်နဲ့ဗင်နီဇွဲလားနိုင်ငံတို့အရေးနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုပါတယ်။မြောက်ကိုရီးယားရဲ့အန်ဒီရဲ့နောက်အမေရိကန်ရဲ့လုံခြုံရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးရဲ့လုံခြုံရေးအပေါ်ချင်းချောက်မှုတွေနဲ့ပတ်သက်ပြီးလည်းအမေရိကန်ခေါင်းဆောင်ကအထူးပြုပြောဆိုပါတယ်။နောက်အစ္စလာမ်ရဲ့အစွန်းရောက်အကြမ်းဖက်ဝါဒီအတွေ့အခေါ်တွေလို့သုံးနှုန်းပြောဆိုပြီးဒါကိုအဆုံးသတ်အောင်လှုပ်ဆောင်မယ်လို့လည်းအမေရိကန်ခေါင်းဆောင်ကပြောဆိုသွားပါတယ်။အမေရိကန်နဲ့ကမ္ဘာအင်အားကြီး၅နိုင်ငံတို့နဲ့အီရန်ကြား2015ခုနှစ်ကရရှိခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက်အပေါ်ကုလသမဂ္ဂရဲ့နိုင်ငံတကာအမှုမျိုးစွန့်ရင်အေဂျင်စီ IAEA ဘက်ကစောင့်ကြည့်မှုကိုထိတိယောက်ယောက်မလုပ်ဘူးဆိုရင်ဒီသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်မယ်လို့လည်းသမ္မတထရန့်ကမနေ့ကပြောဆိုခဲ့တာပါမနေ့တနင်္လာနေ့ကလက်တင်အမေရိကန်နိုင်ငံကခေါင်းဆောင်တွေနဲ့တွေ့ဆုံထုံးမှာလဲဗင်နီဇွဲလားသမ္မတလက်အောက်ကပြည်သူတွေရဲ့အတိထုတ်ခါကိုလင့်လျူရှုမထားလို့မရဘူးဆိုပြီးတော့သမ္မတထရန့်ကပြောဆိုခဲ့ပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကိုအမေရိကန်တပ်ဖွဲ့အင်အားနောက်ထပ်3000ဆီလိုထားတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျင်မက်ဒစ်ကအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောဆိုလိုက်ပါတယ်ဒီတပ်ဖွဲ့တွေထဲမှာအများစုကအမေရိကန်ပြည်ထောင်စုကနေထွက်ခွာသွားပြီးသားဒါမှမဟုတ်လဲထွက်ခွာဖို့အတွက်အမိန့်ကြပြီးသားသူတွေဖြစ်တယ်လို့ဝန်ကြီးမက်ဒစ်ကပြောပါတယ်ဒါပေမဲ့တိချက်ပို့ပြီးအသေးစိတ်ပြောဖို့ကတော့ရန်သူကိုကူညီရကြလိမ့်မယ်ဆိုပြီးသူကပြောဆိုမသွားပါဘူးလက်ရှိအာဖဂန်နစ္စတန်နိုင်ငံတွင်အခြေအနေဟာတိုးတက်မှုမရှိဘဲတန့်နေတယ်လို့ဆိုပြီးနောက်ထပ်တပ်ဖွဲ့တွေဆီလိုဖို့ပင်ဒဂွန်စစ်ဌာနချုပ်ရှိတဲ့ထိပ်တန်းစစ်ဘက်အရာရှိတွေကတောင်းဆိုခဲ့ကြတာပါအခုလိုတပ်ဖွဲ့တွေထပ်မံဆီလုပ်တာဟာအမေရိကန်ပြည်ထောင်စုကဆင်နွှဲနေတဲ့စစ်ပွဲတွေထဲအချိန်အကြာဆုံးဖြစ်တဲ့အာဖဂန်စစ်ပွဲနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ကင်တွဲမှုပုံစံပြောင်းလာတာကိုဖော်ပြလိုက်တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲနှစ်မတိုင်ခင်တုန်းကတော့အဲ့ဒီအချိန်သမ္မတလောင်းထရမ့်ကအာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့တွေကိုပြန်ပြီးရုပ်သိမ်းမယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1905လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာပိုင်းစီစဉ်ရင်အင်္ဂါနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အသက်အန္တရာယ်ရှိတဲ့အချိန်မုန်တိုင်းဒီရီနဲ့မိုးသက်ထန်မှုတွေဖြစ်စေတဲ့မုန်တိုင်းအဆင့်5ချီပြင်းထန်လာခဲ့တဲ့ဟာရီကိန်းမုန်တိုင်းမာရီယာကမနေ့ညပိုင်းကတော့ကာရီဘီယံကျွန်းနိုင်ငံဒိုမီနီကာကိုဝင်ရောက်တိုက်ခတ်ပါတယ်။မုန်တိုင်းကြောင့်အကြီးအကျယ်ပျက်စီးခဲ့ရတယ်လို့ကနဦးအစီအခံချက်တွေအရသိရှိထားတဲ့အကြောင်းဒိုမီနီကာဝန်ကြီးချုပ်ရူးစ်ဖက်စကာရစ်ကသူ့ရဲ့လူမှုကွန်ရက် Facebook မှာရေးသားပါတယ်။ပိုင်ဆိုင်မှုတွေပျက်စီးဆုံးရှုံးခဲ့ရပြီဖြစ်တဲ့အကြောင်းဒါပေမဲ့ဇက်တိုင်မိုးရွာနေတာကြောင့်မြေပြိုကျမှုဖြစ်နိုင်ပြီးလူထိခိုက်သေးဆုံးမှုတွေဆိုးဆိုးရွားရွားသတင်းတွေမနေ့မိုးလင်းချိန်မှာထွက်လာမှကိုအစိုးရညာဆုံးဖြစ်တယ်လို့ဝန်ကြီးချုပ်ကပြောဆိုထားတာပါအပျက်စီးပုံကြမှာဖိမိနေသူတွေထိခိုက်ဒဏ်ရာရထားသူတွေကိုရှာဖွေရေးအဓိကထားပြီးအကူအညီတွေလည်းလိုအပ်နေတယ်လို့ဒိုမီနီကာဝန်ကြီးချုပ်ကပြောပါတယ်ဟာရီကိန်းမုန်တိုင်းမာရီယာကဒီကနေ့အင်္ဂါနေ့အစောပိုင်းမှာလေတိုက်နှုတ်တနအီကို250ကီလိုမီတာထိရောက်ရှိခဲ့တာလို့လဲအမေရိကန်မြို့သားဟာရီကိန်းမုန်တိုင်းစောင့်ကြည့်ရေးဌာနကပြောပါတယ်။ဟာရီကိန်းမုန်တိုင်းပိုချက်ကဒိုမီနီကာနိုင်ငံကနေတဖြည်းဖြည်းဆုတ်ခွာသွားပြီလို့အမေရိကန်ဟာရီကိန်းစောင့်ကြည့်ရေးဌာနကပြောဆိုပြီးဒီကနေ့အင်္ဂါနေ့နောက်ပိုင်းမှာတော့အလွန်အန္တရာယ်ကြီးတဲ့ဟာရီကိန်းမုန်တိုင်းဖြစ်နေအမေရိကန်ပိုင်းဗာဂျင်အိုင်လန်ကိုချဉ်ကပ်မယ်လို့ခန့်မှန်းထားကြပါတယ်။ဒီနောက်မနေ့ပြန်ဖို့ထူးနေမှာတော့ပေါ်တူရီကိုကိုဖျက်ဆီးတိုက်ခိုက်မှာပါမုန်တိုင်းပလာခင်ကြိုတင်ပြင်ဆင်ထားကြဖို့ဗာဂျင်အိုင်လန်အုပ်ချုပ်ရေးမှူးကပြည်သူတွေကိုတိုက်တွန်းနေပါတယ်ပေါ်တူရီကိုနဲ့အမေရိကန်ပိုင်းဗာဂျင်အိုင်လန်တို့ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကအရေးပေါ်အခြေအနေကြေညာထားပါတယ်ရှင်
မြောက်ကိုရီးယားရဲ့အနေအများပြီးဆိုးရွားလာတဲ့လက်ရှိမစ္စိုင်းတုံးစမ်းသပ်ပစ်လုံမှုနဲ့နျူကလ িয়ার အစီအစဉ်တွေအဆုံးသတ်ဖို့လိုပြီးလို့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့ထွေထွေညီလာခံပေးပန်းမှာရုရှားနိုင်ငံခြားရေးဝန်ကြီးနဲ့တင်းနယ်လာနဲ့တွေ့ဆုံချင်းအတွင်အဲ့ဒီလိုပြောဆိုလိုက်တာပါ။ညီညာရေးစကဝိုင်းပြန်ဆဖို့ဆိုရာဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြဋ္ဌာန်းချက်တွေကိုစတင်အကောင့်ထည့်ဖွဲ့ရေးလိုပဲတန်းတူအရေးကြီးတဲ့ခြေလှမ်းပြဖြစ်တယ်လို့ဝန်ကြီးကပြောပါတယ်။တရုတ်သမ္မတရှီကျင်းပင်ကလည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အစောပိုင်းမှာတယ်လီဖုန်းဆက်ပြောဆိုပြီးမြောက်ကိုရီးယားအပေါ်စီးပွားရေးအရာတန်ခ မှုကသဖြင့်အပြင်းထန်ဆုံးဖိအားပေးဖို့တဘောတူခဲ့ကြပါရယ်။တချိန်ထဲမှာပဲဂျပန်နိုင်ငံကလည်းဒုံးကျည်ကာကွယ်ရေးရွေးရှာစနစ်တခုကိုဟိုကိုင်ဒိုကျွန်းရံမြောက်ဖက်မြောက်ကိုရီးယားရဲ့လက်တလုံးမစ်ဆိုင်တုံးပစ်လို့ရလမ်းကြောင်းအနီးကစခန်းစီကိုပြောင်းရွှေ့ချထားလိုက်ပါရယ်။မြောက်ကိုရီးယားနိုင်ငံကပစ်လို့လိုက်တဲ့မစ်ဆိုင်တုံးကြီးတွေဟာအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေအပေါ်ချင်းချောက်မှုဖြစ်မလာသေးတဲ့အတွက်အဲ့ဒီဒုံးကျည်ဒဇင်းကောင်မှအမေရိကန်ဘက်ကပစ်ချတာတွေမလုပ်သေးဘူးလို့ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကမကြခင်ကပြောဆိုထားတာပါ။လူအစုလိုက်အပြုံလိုက်တည်ကျင်းမှုတွေကနေရှောင်ကွင်းပြီးမြောက်ကိုရီးယားကိုတိုက်ခိုက်မဲ့စီးရဲနေလန့်တွေရှိတယ်လို့ဝန်ကြီးမက်ဒစ်ကပြောဆိုသွားပေမဲ့အသေးစိတ်ကိုတော့ပြောဆိုမသွားပါဘူး။
နယူးဇီလန်နိုင်ငံမှာလောင်စာဆီမလုံလောက်မှုနဲ့သတင်းတစ်ပတ်ကြာရင်ဆိုင်နေရတာနဲ့အတူဒီကနေ့အင်ကာနစ်မှာတော့အောက်ကလန်လေဆိပ်ကပြည်တွင်းပြည်ပလေဆောင်ခီးစဉ်သုံးတာစဉ်ကိုဖျက်သိမ်းလိုက်ရပါတယ်။နယူးဇီလန်အထက်လေဆိပ်ကြီးအတွက်လောင်စာပို့တဲ့ပိုက်လိုင်းထိခိုက်မိပြီးတဲ့နောက်လေဆိပ်အတွက်လိုအပ်တဲ့လောင်စာရဲ့80ရာခိုင်နှုန်းမရဘဲဖြစ်နေပြီးလင်းရင်တွေအနေနဲ့တခြားလေဆိပ်တွေမှာစီဖြစ်နေကြရပါတယ်။မြေတူးဆက်ကြောင့်လောင်စာပိုက်လိုင်းထိခိုက်ခဲ့ရတာဖြစ်ပြီးအောက်ကလန်ကဓာတ်ဆီဆိုင်တွေမှာအရေးအသွေးမြင့်ဓာတ်ဆီလည်းပြတ်တောက်နေပါတယ်။ဒါပေမဲ့ရိုးရိုးဓာတ်ဆီကတော့လူတလောက်ရနေသေးပါလို့ဓာတ်ဆီဖြန့်ဝေတဲ့ Z Energy ကပြောပါတယ်။ပိုက်လိုင်းကိုပြင်နေတာကနောက်သတင်းပတ်အထိအချိန်ယူရမယ်လို့ပိုက်လိုင်းပိုင်ရှင်ကပြောထားပါတယ်။လောင်စာဆီပြက်လက်မှုကိုဖြေလျှော့နိုင်ဖို့အတွက်လောင်စာဆီတည်ယူပို့ဆောင်ရေးအတွက်ရေတက်လောင်စာဆီတင်သင်းမောတွေစစ်တပ်သုံးရင်းတွေကိုတာဝန်ပေးထားပြီးဒီကိစ္စမပြေလည်ချိန်မှာလွှတ်တော်အမတ်တွေအစိုးရဝန်ထမ်းတွေမလိုအပ်ဖက်လေးချောင်းခီးမသွားကြဖို့ကိုလည်းညွှန်ကြားထားတဲ့အကြောင်းဝန်ကြီးချုပ်ဘေးအင်္ဂလိပ်ကပြောဆိုထားပါတယ်။
စီဝါရဲတဟုံထိုးတိုးတက်လာတဲ့ဗီယက်နမ်နိုင်ငံရဲ့ဘဏ်တစ်ခုကဒေါ်လာတန်ပေါင်းများစွာပါဝင်ပတ်သက်နေတဲ့အကြမ်းတိုက်လိုက်ဆောင်မှုတစ်ခုကိုဒီလအတွင်းစုံစမ်းစစ်ဆေးနေပါတယ်။ဒီဖြစ်ဟာဗီယက်နမ်နိုင်ငံတွင်ဆိုးဝါးလို့နဲ့အကျင့်ပြတ်ချဆောင်မှုပြဿနာကိုမေးမောင်းထိုးပြလိုက်တာလည်းဖြစ်ပါတယ်။အစိုးရပိုင်းရင်းနှီးတဲ့တန်ခွေကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Petro Vietnam လက်အောက်ကကုမ္ပဏီ၃ခုဟာဒေါ်လာ၅တရဝနှစ်တန်ကိုပြည်တွင်းဘဏ်တစ်ခုဖြစ်တဲ့ Ocean Bank ကသိမ်းလွှဲပြောင်းမှုကြိုပမ်းခဲ့တယ်ဆိုတဲ့သတင်းရနဲ့ပြည်သူ့လုံခြုံရေးဝန်ကြီးဌာနကပြီးခဲ့တဲ့လမှာစုံစမ်းစစ်ဆေးနေတာပါ။ဆောက်လုပ်ရေးလမ်းအသုံးပြုမှုစာချုပ်တွေနဲ့အစိုးရရဲ့ဝယ်ယူမှုလုပ်ငန်းတွေဟာအထူးကပြဿနာတွေဖြစ်တယ်လို့ဆိုပါရဲ။ဒါရင်မကတရားဝင်ဆိုင်ရဲ့အထောက်အထားတွေကိုရှေ့ဆက်လုပ်ပေးဖို့ဒါမှမဟုတ်လဲလမ်းစီကံချိုးဖောက်မှုမှာအရေးယူမခံရအောင်လို့ရစီကအငွေကြေးတောင်းခံတာတွေလည်းရှိနေပါရဲ။ထုတ်ကုန်တင်ပို့မှုကနေစီးပွားရေးတိုးတက်လာတဲ့ဗီယက်နမ်နိုင်ငံဟာပြည်ပအရင်းနှီးမြှုပ်နှံသူတွေကြားလူကြိုက်များတဲ့နိုင်ငံတစ်ခုဖြစ်လာပါရဲ။2012ခုနှစ်ကနေ2016ခုနှစ်ကြားဗီယက်နမ်နိုင်ငံရဲ့နှစ်စဉ်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းက 5.2 ရာခိုင်နှုန်းကနေ 6.68 ရာခိုင်နှုန်းထိမြင့်တက်လာခဲ့တာဖြစ်ပါရဲ။
နောက်ဆုံးရသတင်းတွေကိုမတ်တရင်ထိုင်တဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းပြပါမယ်။ဒီမြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခါတွေနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲလူအခွင့်ရေးချိုးဖောက်မှုတွေအလုံးကိုရှုံချကြောင်းနဲ့အခြေအနေတွေပုံမှန်ပြန်ဖြစ်အောင်ကြိုးပမ်းနေကြောင်းနိုင်ငံတော်အတိုင်အမြန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။တနှစ်ကျော်ကြာရသအစိုးရလက်ထက်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကြိုးပမ်းမှုတွေနဲ့ပတ်သက်လို့ဒီကနေ့မိန့်ခွန်းပြောကြရမှာဒေါအောင်ဆန်းစုကြည်ကအဲ့ဒီလိုပြောဆိုခဲ့တာပါအပြည့်အစုံကိုတော့ VOA မြန်မာပိုင်းတင်ဆက်တော်မမမြင့်ခိုင်ကပြောပြပေးမှာဖြစ်ပါရဲ့ရှင
်ရခိုင်ပြည်နယ်အရေးကံတွယ်ဖြည့်ရှင်မှုနဲ့ပတ်သက်ပြီးမြန်မာအစိုးရပေါ်နိုင်ငံတကာရဲ့ဝေဖန်မှုတွေမြင့်တက်နေတဲ့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကနိုင်ငံသားတန်တမန်တွေကိုဖိတ်ကြားပြီးရခိုင်အရေးအပါအဝင်တနစ်ကျော်ကြာအရက်သားအစိုးရတည်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးမိန့်ခွန်းတစ်ရက်ကိုဒီကနေ့နေပြည်တော်မှာပြောကြားခဲ့တာပါရခိုင်ပြည်နယ်ရင်းကလူခွင့်ရေးချိုးဖောက်မှုနဲ့အကြမ်းဖက်မှုမှန်သမျှကိုရှုတ်ချပြီးရခိုင်ပြည်နယ်တစ်ခုလုံးရဲ့တည်ငြိမ်အေဂျင်စီအတွက်ဥတီဆောင်ရွက်သွားမယ်လို့ဒေါ်ဆန်းစုကြည်ကအခုလိုပြောလိုက်တာပါ
We condemn all human rights violations and unlawful violence. We are committed to the restoration of peace, stability and rule of law throughout
ဥပဒေနဲ့အကြမ်းဖက်လုပ်ရတဲ့လူခွင့်ရေးချိုးဖောက်မှုတွေအလုံးကိုကျမတို့ပြစ်တင်ရှုတ်ချပါတယ်နိုင်ငံတော်လုံးမှာတရားဥပဒေစိုးမိုးရေးတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးပြန်လည်ထိန်းသိမ်းဖို့အတွက်ကျမတို့တန်ဋိဌာန်ချမှတ်ထားပြီးဖြစ်ပါတယ်။အပြစ်နဲ့အယက်သားတွေကိုထိခိုက်တာနဲ့တနွေငင်းဒဇင်ပါမျက်နှာရတာတွေကိုရှောင်ရှားနိုင်ဖို့အတွက်လူညိုရေးတပ်ဖွဲ့ဝင်တွေအနေနဲ့နည်းမြင်ရှင်းလင်းရေးစစ်ဆင်ရေးဆောင်ရွက်တဲ့အခါမှာလုံထုံးလုံနီးစည်းမျဉ်းတွေကိုအသေးချာအပြည့်အဝလိုက်နာပြီးထိန်းသိမ်းသိမ်းသိမ်းလုပ်ဖို့ညွှန်ကြားထားပြီးဖြစ်ပါတယ်
။ဒါအပြင်ရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့စစ်စစ်ဆက်ဆက်စုံစမ်းစစ်ဆေးတာတွေကိုကြောက်ရွံ့နေမှာမဟုတ်ဘူးလို့လည်းဒေါ်အောင်ဆန်းစုကြည်ကထည့်သွင်းပြောဆိုသွားပါတယ
် As a responsible member of the community of nations Myanmar does not fear international scrutiny
နိုင်ငံတကာတိုင်းဝန်ဖွဲ့ဝင်တာဝန်သိတဲ့နိုင်ငံတကာနိုင်ငံအနေနဲ့မြန်မာနိုင်ငံဟာနိုင်ငံတကာကစစ်စစ်ဆက်ဆက်စစ်ဆေးတာတွေစီစစ်တာတွေကိုမကြောက်ပါဘူးနိုင်ငံအတွင်းမှာရှိတဲ့အတိုင်းအဝိုင်းအလုံးအတွက်ငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးကိုရှေ့ရှုမဲ့ရေရှည်တည်ရမဲ့အဖြေရှာဖို့အတွက်ကျမတို့တာဝန်ခံထားပြီးဖြစ်ပါတယ်
။၎ မကြာသေးခင်ကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်တော်အကြံဖတ်တိုက်ခိုက်မှုကြောင့်မွတ်စလင်ဒုက္ခသည်အများအများဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြရဲဆိုပေမဲ့မွတ်စလင်အတိုင်းဝိုင်း90%ကနေကျော်လောက်ဟာပြည်ပခါဆောင်ထဲမှာနေထိုင်နေကြသေးဖြစ်တယ်လို့ဒါနဲ့ပတ်သက်ပြီးအဖြေထုတ်ကြည့်ဖို့လဲဒေါ်ဆန်းစုကြည်ကဆိုပါတယ်
နီလောင်ပြင်တွေအိုးအိမ်ဆုံးခွာထွက်ပြေးကြသူတွေကိုကြည့်ပြီးနိုင်ငံတကာကမိတ်ဆွေတွေစိုးရိမ်ပူပန်နေကြတယ်ဆိုတာနားလည်ပေမဲ့စက်တင်ဘာ9ရက်နေ့နောက်ပိုင်းရခိုင်ပြည်နယ်ရင်းမှာအခြေအနေတည်ငြိမ်စပြုနေပြီလို့သူကပြောပါတယ်
September line ya sa pi lo le ne kain tak khai da re ma shi lo ba bu ne mye shin le yi sit sin yi le pi da ba bi da ba me le muslim le to mya mya ne zat ko phyat jaw bi bangladesh nai ngan le thwet pi ti ja de ja lo chuma lo so yin mi ba de ba phit lo aku lo a lo yin ne thwet pi ni ja de le su ra ko a phi sa ja da ma phit ba de chuma lo a ni ne thwet pi twa de du re ko yo ma thwet pi be chan ni ye de du re ko ba sa ga pyo chin ma de ရခိုင် ပြည်နယ်မှာ နေထိုင်ကြတဲ့ မွတ်စလင် အများစုဟာ အလုံးရင်းနဲ့ ထွက်ပြေးကြတဲ့ အထက်မှာ မပါဝင်ကြဘူး ဆိုတာကို သိတယ်လို့ နည်းနည်းပဲ ရှိကြတယ် လို့ ကျွန်မ ထင်ပါတယ်
ကုလသမဂ္ဂ အတွင်းမှုချုပ်ဟောင်း ကိုဖီ အာနန် ဦးဆောင်တဲ့ ရခိုင် ကျန်ပေး ကော်မရှင် က အကြံ ပေးထားသလို တစ်ဖက် နိုင်ငံကို ထွက်ပြေးသွားတဲ့ ဒုက္ခသည်တွေကို ပြန်လည် လက်ခံဖို့ နိုင်ငံသား ပြန်လည် စီစီရေး လုပ်ငန်းစဉ်ကို ဘယ် အချိန်မဆိုး စတင်နိုင်လဲ လို့ ဒေါ်ဆန်းစုကြည်က ပြောဆိုသွားတာဖြစ်ပြီး 1982 နိုင်ငံသား ဥပဒေကို ပြန်လည် စမ်းစစ်ဖို့ ကိစ္စကိုတော့
ထည့်သွင်းပြောဆိုသွားတာမရှိပါဘူး။ရခိုင်ပြည်ပခန့်နဲ့ပတ်သက်ပြီးအရေးယူမှုတွေမလုပ်ခင်မှာအပြန်အလှန်ဆွတ်ဆွဲပြောဆိုနေတာတွေကိုနားထောင်ဖို့လိုသလိုအမန်တကယ်အရေးယူမှုတွေလုပ်ဖို့ဆွတ်ဆွဲချက်တွေခိုင်မာတဲ့အထောက်အထားတွေပေါ်မှာအခြေခံတာဟုတ်ရဲ့လားဆိုတာကိုကျမတို့သေချာအောင်အရင်လောက်ကြရမှာဖြစ်ပါတယ်။
နိုင်ငံတကာအတိုင်းဝိုင်းကလက်ခံထားတဲ့လူ့အခွင့်အရေးကိုချိုးဖောက်သူတွေတရားဥပဒေကိုစန့်ကျင်နေကြသူတွေဆိုရင်ဘယ်သူပဲဖြစ်ဖြစ်ဘယ်ဘာသာဝင်ပဲဖြစ်ဖြစ်ဘယ်လူမျိုးဒါမှမဟုတ်ဘယ်လိုနိုင်ငံရေးရည်ရည်ချက်ပဲရှိရှိကျမတို့အရေးယူသွားမှာဖြစ်ပါတယ် ကုလသမဂ္ဂရဲ့စည်းရုံးတွေအရကိုဟင်ဂျာဒုက္ခသည်များဆိုင်ရာမဟာမင်းကြီးအဖွဲ့ကတော့မြန်မာပြည်မှာရိုဟင်ဂျာဒုက္ခသည်တွေကိုတိုက်ခိုက်တာဟာလူမျိုးတုံးတက်ဖြတ်မှုအစဉ်ရောက်နေပုံရတယ်လို့ပြောဆိုထားတာပါမြန်မာအစိုးရအနေနဲ့ကိုဖီအာနန်ကော်မရှင်အပါအဝင်ရခိုင်ရေးဆိုင်ရာအကြံပေးကော်မရှင်တွေရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့စတင်ပြင်ဆင်နေပြီဖြစ်သလိုဒီအကြံပြုချက်တွေအကော
မမမြင့်ခိုင်တင်ပြပို့ခဲ့တာဖြစ်ပါတယ်တစ်ဆက်ထဲမှာပဲတက်မတော်အနေနဲ့ရခိုင်ဒေသအတွင်းအကျန်းဖက်သမားတွေကိုစစ်ဆင်ရေးလှုပ်ဆောင်တာမှာနိုင်ငံတကာကစွပ်စွဲတဲ့အတိုင်းဒေသခံတွေအပေါ်မှာလူအခွင့်အရေးချိုးဖောက်မှုတွေမရှိကြောင်းကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်အစွန်းရောက်တွေရဲ့တိုက်ခိုက်မှုတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့တုံ့ပြန်မှုတွေအပေါ်နိုင်ငံတကာကအမြင်လွဲမှားနေတယ်လို့လည်းဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းနဲ့ဆက်နွယ်ပြီးကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိတ်ဝင်းကပြောဆိုလိုက်တာပါအပြည့်စုံကိုတော့နေပြည်တော်မှာကိုယ်တိုင်တွားရောက်တည်င်းယူနေတဲ့ VOA မြန်မာပိုင်းတည်င်းတော်မေခတ်ကတည်င်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေရဲ့ဆောင်ရွက်မှုတွေပေါ်ဝေဖန်မှုတွေနဲ့ပတ်သက်လို့ဒီကနေ့နေပြည်တော်မှာကျင်းပတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဘောင်ဆန်းစုကြည်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားတဲ့အခမ်းအနားမှာပဲကာကွယ်ရေးဝန်ကြီးကအခုလိုတုံ့ပြန်ပြောဆိုလိုက်တာပါ။အာဆာအစိုးရအဖွဲ့ရဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်ဆောင်ရွက်နေတဲ့စစ်စင်ရေးတွေအတွင်ဥပဒေနဲ့အညီဆောင်ရွက်နေကြောင်းကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကပြောဆိုလိုက်ပါတယ်
။လုံးဝချုပ်ပေါက်တာမရှိပါဘူး။ကျွန်တော်တို့အင်အားသုံးပြီးတော့မလုပ်ပါဘူး။ကျွန်တော်တို့ဟာအင်အားကိုလိုသလောက်ပဲပေါ့။လိုသလောက်ကလေးပဲထင်းထင်းထင်းထင်းတုံးဆွဲပါတယ်။ဒါဆိုကျွန်တော်တို့ကဟိုတရားဥပဒေနဲ့ညီတဲ့လူတွေကိုစောင့်ရှောက်ဖို့လိုရှိပါတယ်။တရားဥပဒေနဲ့မညီတဲ့အပြည့်ရှိတဲ့လူတွေကိုပဲကျွန်တော်တို့ကဥပဒေနဲ့ညီအရေးယူရမှာဖြစ်ပါတယ်။ကျွန်တော်တို့အဲဒီမှာဟိုမွတ်စလင်ရွာတွေလည်းအများကြီးကြံပါတယ်။သူတို့ကိုလည်းကျွန်တော်တို့ကောင်းမွန်စောင့်ရှောက်ပေးနေပါတ
ယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကအာဆာအစိုးရအုပ်စုရဲ့တိုက်ခိုက်မှုတွေကြုံရပြီးနောက်စစ်တပ်ရဲ့စစ်ဆင်ရေးတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးရသူ၄သိန်းကျော်ထိရှိနေပြီလို့ကုလသမဂ္ဂကခန့်မှန်းထားပြီးလုံခြုံရေးတပ်ဖွဲ့တွေရဲ့ကင်တွယ်မှုအပေါ်မှာလည်းဝေဖန်မှုတွေထွက်ပေါ်နေတာဖြစ်ပါတယ် ကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကတော့နိုင်ငံတကာမီဒီယာတွေမှာလွဲမှားတဲ့တင်ပြမှုတွေဟာလည်းအထင်မြင်လွဲစရာတွေဖြစ်နေရတယ်လို့ဆိုပါတယ်
အဲ့တော့ကျွန်တော်တို့ပြောရရင်တော့အရာတဲ့တရားဇလန်းဆင်တာပေါ့ဇလန်းဆင်ပြီးတော့သူတို့ကလည်းစလည်းလုပ်တယ်ပြီးတဲ့ခါကျတော့သူတို့ကထွက်ပြေးတယ်သူတို့စကားပေါက်တဲ့ခါကျတော့စကားဘလို့ထင်လဲဆိုတော့သူတို့ပေါ်မှာတနာတယ်အမှမှသူတို့တက်ပြတ်သွားတဲ့မျိုးတွေတိုင်းနဲ့ဒီရခိုင်တွေသူတို့တကယ်အသက်ခံရတဲ့လူတွေကြတော့မသိဘူးပေါ့အဲ့ဒါကလေးကြီးလောက်ခါတာကျွန်တော်တိုင်းသားတွေဖြစ်ပါတယ်အဲ့ဒါကိုသူတို့ကကြောင်းမြန်ပြောတဲ့ခါကျတော့ကဘာကြောင်းမြန်မြန်တယ
်ဒီကနေ့နိုင်ငံတော်အတိုင်ပင်ခံပြောတဲ့မိန့်ခွန်းမှာလေနိုင်ငံတော်ဘက်ကလူခွင့်ရေးချုပ်ဖောက်မှုနဲ့ပတ်သက်လို့ပြောဆိုချက်တွေအပေါ်မှာလူခွင့်ရေးချုပ်ဖောက်မှုနဲ့တရားဥပဒေအရမညီညွတ်မှုတွေကိုရှုံချတယ်လို့စစ်စင်ရေးလှုပ်ဆောင်တာမှာတရားဥပဒေအတိုင်းဆောင်ရွက်ဖို့နဲ့အပြစ်မဲ့ရက်သားတွေပေါ်ကာကွယ်ဖို့လုံခြုံရေးတာဝန်ယူသူတွေကိုမှာကြားထားကြောင်းလည်းပြောဆိုခဲ့ပါတယ်လူခွင့်ရေးချုပ်ဖောက်သူတွေကိုလည်းအရေးယူမှာဖြစ်ကြောင်းကတိပြုခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့မိန့်ခွန်းအပေါ်မှာတော့မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂရုံပြောရေးဆိုခွင့်ရှိသူအင်ဒူကတ်ဝုတ်ကကြိုဆိုလိုက်ပါတယ်
I think as part of the United Nations and the international community we
ကျွန်တော်တို့ကုလသမဂ္ဂရဲ့စိတ်ပိုင်းတစ်ခုအနေနဲ့ရောနိုင်ငံတကာအတိုင်းအဝန်းတစ်ခုအနေနဲ့ပါဒီကနေ့မှန်ကန်တဲ့မိန့်ခွန်းတစ်ရက်ကိုကြားခဲ့ရတာပါကျွန်တော်တို့ဆက်ပြီးတော့ဘာတွေလုပ်နိုင်မယ်ဆိုတာကိုကြည့်ရမှာပါတကယ်ကိုအပြည်သဘောဆောင်တဲ့တောကြချက်တစ်ခုကတော့နိုင်ငံတကာအတိုင်းအဝန်းအနေနဲ့လက်တွဲလှုပ်ဆောင်နိုင်တယ်အပြည်သဘောဆောင်တဲ့အခမ်းအကဏ္ဍတွေကနေပြီးတော့ပါဝင်နိုင်တယ်ဆိုတာပါပဲကျွန်တော်တို့ကလည်းအပြည်သဘောနဲ့ပါဝင်ဖို့မလုပ်နိုင်တယ်ဆိုတာကိုကြည့်ပါမယ်ရခိုင်ပြည်နယ်မှာတကယ်ကိုခက်ခဲတဲ့လက်ရှိအခြေအနေကမြေပြင်မှာဘာတွေဖြစ်ပျက်နေလဲဆိုတာကိုဘယ်သူမှတိတိကျကျမသိရတာပါဒီကနေ့ဒေါ်ဆန်းစုကြည်ရဲ့မိန့်ခွန်းကနေကျွန်တော်တို့ကိုဖိတ်ခေါ်ပြီးတော့အဲ့ဒီနေရာကိုကိုယ်တိုင်သွားပြီးကြည့်ကြဖို့လုံခြုံရေးအခြေအနေတွေပြီးရင်ပြီးသလောက်သွားနိုင်တယ်လို့ပြောတာမို့လို့ဒါဟာအပြုသဘောဆောင်တဲ့ကြေညာချက်နောက်တစ်ခုပါ
မြန်မာနိုင်ငံရေးလေလာတုံးသက်သူဦးမမောင်စိုးကတော့ဒေါ်ဆန်းစုကြည်မိန့်ခွန်းနဲ့ပတ်သက်လို့အခုလိုတုံးသက်လိုက်ပါတယ
်ပြောလာချုပ်ကြည့်လိုက်တော့သူအလဲအရက်ပြီးပြောသွားတာတစ်ဖက်ကမှလည်းလိုက်ပြီးတော့ပြောတာတော့မရှိဘူးတစ်ဖက်ဘက်ကရက်ပြောတာလည်းမရှိဘူးနောက်တစ်ဖက်ဘက်ကအပြစ်တင်တာလည်းမရှိဘူးပေါ့နော်သူလုံနိုင်တာတဲ့ခါအတိုင်းတာကိုခြားပြလိုက်တာပဲ
ရခိုင်ပြည်နယ်ကပြည်ပခရီနဲ့ပြည်တွင်းလုံခြုံရေးအခြေအနေတွေကြောင့်ဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်မဲ့အစီအစဉ်ကိုတော့ဂေါန်ဆန်းစုကြည်ကပယ်ဖျက်ထားပါတယ်အထွေထွေညီလာခံကိုတော့ဂေါန်ဆန်းစုကြည်ကိုစားဒုတိယသမ္မတဟင်နရီဗန်ဒီယူဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်နေပြီးမနက်ဖြန်ပုတ်တော်ဟုနှင့်နယူးယောက်ကုလသမဂ္ဂရုံးချုပ်မှမိန့်ခွန်းပြောဆိုသွားမှာဖြစ်ပါတယ်ရှင်
။မိခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကမတိမငင်အခြေအနေတွေကိုအလေးထားပြောကြားခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ဒီကနေ့မိန့်ခွန်းပေါ်မှာတော့သဘောထားအမြင်တွေအမျိုးမျိုးရှိနေကြပါတယ်။အင်္ဂလိပ်ဘာသာနဲ့ပြောကြားတဲ့မိန့်ခွန်းကိုနိုင်ငံတကာအသိုင်းအဝိုင်းကိုရည်ရွယ်ကြောင်းဒေါ်အောင်ဆန်းစုကြည်ကပြောဆိုထားပေမဲ့လက်တွေ့အခြေအနေတွေနဲ့ကင်းကွာနေတဲ့ဆိုပြီးလူအခွင့်အရေးအဖွဲ့တွေကဝေဖန်နေကြပါတယ်။အပြည့်အစုံကိုတော့နန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းအပေါ်သဘောထားအမြင်အမျိုးမျိုးထွက်ပေါ်နေတဲ့အထက်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကမှတော့အားမလို့အားမရဝေဖန်နေကြပါတယ်။နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကတော့ဒေါ်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းဟာလက်တွေ့အခြေအနေနဲ့ကင်းကွာနေတယ်လို့အခုလိုဆိုပါတယ
်။ I think there's a mixture of her being somewhat isolated and you know relying on the military to provide her briefings on what's going on there.
သူအနေနဲ့တတိယချဖြစ်နေတယ်လို့ဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်တဲ့စီရင်သားတွေအတွက်စစ်တပ်ကပဲအားထားနေရတာတွေရောရှက်နေရလို့ထင်ပါတယ်။စစ်တပ်ကလည်းသူ့အနေနဲ့သတင်းမှန်တွေရနိုင်မှာမဟုတ်ပါဘူး။
မြန်မာနိုင်ငံကအစ္စလာမ်ဓမ္မဗိမာန်ဦးဆောင်စော်ရဲမှုတူလည်းဖြစ်တဲ့ဦးဝေလွင်ကတော့ထောင်ဆန်းစုကြည်ရဲ့မိန့်ခွန်းဟာရိုးသားမှုအပြည့်နဲ့ပြောဆိုသွားတာဖြစ်ပေမဲ့အာဏာချက်တချို့ရှိနေတယ်လို့သုံးသပ်ပါတယ်
။အဲဒီအချက်ကတော့လေသူ့အနေကရိုးသားမှုအပြည့်အဝရှိတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။နော်။နေ့အချက်အနေကသူ့အနေနဲ့ကဟိုပြင်ပြတဲ့နေရာမှာမြင်းပယ်ခြင်းပေါ့လေဟိုကျွန်တော်ပါကွန်မက်ဆိုဖလက်ဒီနိုင်ယယ်ပေါ့။အောက်ဒရိုက်ဒီနိုင်ယယ်ဒါတခုမှမလုပ်ဘူး။အဲ့တော့သူ့အနေနဲ့ကဒီဘာသာပေါင်းစုံကြီးရှိတဲ့အကြောင်းကိုသူမြင်းအဆုံးမရှိဘူးဘာသာပေါင်းစုံတခါကြတာရှိအတွက်သူတိုးလာတယ်ဆိုတော့တွေ့သွားတယ်အဲ့ဒါလေးကိုကျွန်တော်ဒီနေ့လေးလေးနက်နက်အသိပါပြုတယ်သို့တော်လည်းပဲလက်ရှိအခြေအနေမှာဟိုရခိုင်ပြည်နယ်မှာရှိနေတဲ့အစ္စလာမ်ဘာသာဝင်တွေအတွက်ပညာရေးတို့ကျပ်ပါရေးတို့ကတော့သူပြောတယ်လို့ဟိုအပြည့်အဝတော့မရသေးဘူး
နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတော့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့အပါအဝင်နိုင်ငံတကာရဲ့စုံစမ်းစစ်ဆေးမှုတွေကိုလက်ခံဖို့တိုက်တွန်းနေကြတာပါ
နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့မြန်မာနိုင်ငံဆိုင်ရာသုတေသီ Laura Hengaro တို့ Aung San Suu Kyi မိန့်ခွန်းဟာအခြေအနေမှတွေကိုထင်ဟမှုမရှိဘူးလို့ခုလိုဝေဖန်ထားပါတယ်
Well, I think the speech today, much anticipated obviously, was an indication that this government
is going to be able to do this. The government is going to be able to do this. ရတဲ့အစိုးရကငင်းပယ်နေတဲ့လက္ခဏာတစ်ခုလို့ယူဆပါရတယ်။တချို့ပြောဆိုချက်တွေဟာဆိုရင်လည်းမမှန်ကန်တာတွေအပြစ်ဖို့တာတွေနဲ့ရောထွေးနေပါတယ်။
Coffee Anna
ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တဦးလည်းဖြစ်တဲ့ဦးဝေလွင်ကတော့ဒေါအောင်ဆန်းစုကြည်ရဲ့မိန့်ခွန်းဟာပြဿနာကိုလက်တွေ့ကြကြဖြေရှင်းဖို့ကြိုးပမ်းနေတာကိုပြသနေတယ်လို့အခုလို့ဆိုပါတယ်။ကျွန်တော်တို့ပြဿနာရည်ကြီးတစ်ခုကိုကျူးစာအားထုတ်ကြုံကပြီးတော့ဘယ်လိုကျော်သွားမလဲဆိုတဲ့ဟာကိုပြောသွားတယ်ဆိုတော့အခြေအနေတွေကိုရည်စုံစာမဟုတ်ဘူး။နော်။ဒါ အရေးကြီးလောက်ရမယ်အခြေအနေတွေရှိနေတယ်ဆိုတာကိုလက်ခံသိမှတ်သိပြီးဒါကိုဘယ်လိုကျော်သွားရမယ်ဆိုတာကိုနော်အတိအကျဆိုင်ရာပုံစံတွေကိုလည်းဦးအနေနဲ့ဒါလည်းမပြေဘူးပြောနေပြည်တွင်းမှာရှိနေတဲ့တပ်မတွေကိုလည်းနိုင်ငံတော်အစိုးရနဲ့ပူးပေါင်းပြီးတော့အင်းပြဆောင်တာဆက်စည်းတွေလုပ်ဖို့အတွက်ဒီစိတ်ပေါ်ပြပါတယ်။ဒီဘာလို့မှမရှိပါဘူးမဟုတ်ပါဘူး။မဖြစ်ပါဘူးလို့ဒီကျေးဇူးထားတာတကယ်မှ
မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးဝေဖန်ခံရမယ့်အနေအထားတွေလည်းရှိနေတာပါဒီအစည်းအဝေးကိုပြည်ရင်းမှာအယုံဆိုင်ဆရာကိစ္စရဲ့အတော်များများရှိနေတဲ့အတွက်ဆိုပြီးဒေါအောင်ဆန်းစုကြည်ကိုစားသူသမရဟင်နရီဗန်တီယူသာတက်ရောက်လာခဲ့တာဖြစ်ပါတယ်ရှင်
နယ်လောင်တင်ပြခဲ့တာပါရှင်။ရခိုင်ပြည်နယ်ထဲကအခြေအနေတွေနဲ့ပတ်သက်လို့စုံစမ်းမှုဖွဲ့စည်းထားတဲ့ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့အနေနဲ့မြန်မာနိုင်ငံကိုဝင်ခွင့်ပြုဖို့မြန်မာအစိုးရကိုဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။မြန်မာအစိုးရကိုယ်စားလှယ်ဘက်ကတော့အခြေအနေတွေရှုပ်ထွေးလာနိုင်တဲ့အတွက်လက်ခံနိုင်မှာမဟုတ်ကြောင်းတုံ့ပြန်ပြောဆိုခဲ့တာပါ။ဒီကနေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့လူခွင့်ရေးကောင်စီစည်းဝေးမှာပြောဆိုခဲ့ကြတဲ့အခြေအနေတွေကိုတော့ဒီဦးသိန်းထိုက်ဦးကပြောပြပေးမှာဖြစ်ပါတယ်ရှင်။
ရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွေချုပ်ဖောက်မှုတွေကြေကြေပြဲပြဲရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့အတွက်အချက်အလက်ရှာဖွေရေးအဖွဲ့စီလို့ဖို့ကုလသမဂ္ဂလူခွေကောင်စီကပြီးခဲ့တဲ့မတ်လကလေးကကြောင်းကျင်သူပုဂ္ဂိုလ်၃ယောက်ပါဝင်တဲ့အဖွဲ့ကိုဖွဲ့စည်းလိုက်တဲ့အကြောင်းကြေညာခဲ့တာပါမြန်မာအစိုးရဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးသဘောမတူတဲ့အတွက်ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးဆိုပြီးအတိအလင်းညှင်းဆုပ်ခဲ့ပြီးဖြစ်ပါတယ်ဒီကနေ့ဂျနီဗာမှာကျင်းပတဲ့လူခွေကောင်စီအစည်းအဝေးမှာအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမတ်ဇူဂီဒိုရစ်မန်ကအခုလိုပြောပါတယ
် I take this occasion to reiterate ဒီချိန်ခါမှာမြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်ဖို့အရေးကြီးဆုံးအနေနဲ့ကျွန်တော်တို့ကိုတိုင်းပြည်အတွင်းလာရောက်ခွင့်ပေးဖို့တောင်းဆိုချင်ပါတယ
် The hundreds of thousands of refugees internally
ထောင်ထဲချီတဲ့ဒုက္ခသည်တွေပြည်တွင်းအိုးအိမ်မဲ့ထွက်ပြေးနေသူတွေလူခွင့်ရေးချိုးဖောက်မှုကြောင့်ထိခိုက်ခဲ့ရတဲ့လူအတိုင်းဝိုင်းအနေနဲ့ဘာကြောင့်ဖြစ်ခဲ့တယ်ဘသူကြောင့်ဖြစ်ခဲ့တယ်ဆိုတာတွေကိုတိကွင်ရှိပါတယ
်မြမသာမတ်ကြီးဦးထင်လင်းကတော့ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့ပြည်ပကဟာလုံခြုံရေးတပ်ဖွဲ့ဝင်တွေပေါ်အကြမ်းဖက်တိုက်ခိုက်မှုကစားခဲ့တာဖြစ်ပြီးအချို့အကြာအနာကိုကာကွယ်ဖို့အတွက်လုံခြုံရေးအရာတင့်တော်တဲ့စီမံအနေနဲ့ပြန်လည်တုံ့ပြန်ခဲ့တဲ့အကြောင်းရှင်းလင်းခဲ့ပါတယ်တချိန်တည်းမှာမြမအစိုးရအနေနဲ့ငြိမ်းချမ်းရေးနဲ့ဥပဒေစိုးမိုးရေးအတွက်ကြိုးစားဆောင်ရွက်နေတဲ့အကြောင်းရှင်းလင်းပြောဆိုသွားခဲ့တာပ
ါ Such a mission is not a helpful course of action
ရခိုင်ပြည်နယ်ရေခဲခဲတဲ့တာဝန်တွေကိုထမ်းဆောင်နေရတဲ့အချိန်မှာလူခွေကောင်စီဘက်ကအခုလိုအချက်အလက်ရှာဖွေရေးအဖွဲ့ဖွဲ့တာကအခြေအနေကိုကူညီရမရောက်တဲ့အကြောင်းလဲတာမကြီးဦးထင်လင်းကပြောဆိုသွားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကရခိုင်ပြည်နယ်အတွင်းတည်ငြိမ်ရေးနဲ့သာသနာဖြစ်မှုကိုဖျက်ဆီးတဲ့လုပ်ရက်တွေပေါ်ဥပဒေနဲ့အညီရေးယူသွားမယ်လို့အာမခံပြောကြားသွားပြီးနောက်တည့်ရက်မှာပဲလူခွေကောင်စီမှမြမအရေးဆွေးနွေးပြောဆိုကြတာပါ။ဒေါက်ဆန်းစုကြည်ရဲ့ပြောကြားချက်တွေနဲ့ပတ်သက်လို့လူခွေရေးအဖွဲ့တွေကဝေဖန်ပြောဆိုနေပေမဲ့လည်းနိုင်ငံတကာသံတမန်တချို့ကတော့အကောင်းမြင်မျှော်လင့်တဲ့အကြောင်းတုံ့ပြန်ပြောဆိုကြပါလိမ့်ခင်ဗျာ
VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မနေ့30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အဖတ်စင်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
။ VOA မြန်မာပိုင်းအင်ကာနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။
VOA
ွေမြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်7နာရီကနေညကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်္ဂါနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲပြီးမှမကြာခင်တိုက်ရိုက်လေလံဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့ဒီအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါလိမ့်မယ်ရှင
်။အမေရိကန်ပြည်တော်စုရဲ့ဂျမ်းမာရီဆောင်ရှောက်မှုနာဂတ်ဟာဝါရှင်တန်နိုင်ငံရေးလောကအတွင်းသဘောထားကွဲလွဲချက်ဒီရက်အဖြစ်ပြန်လည်တက်ဝင်လာပါလေ။ Obama Care လို့ခေါ်နေတဲ့လက်ရှိဒီပိုင်းတိုင်းဂျမားကြီးဆောင်ရှောက်မှုပြည်ထောင်စုအစိုးရဥပဒေကိုစားထိုးဖို့အစီအစဉ်သစ်နှစ်ခုပြီးခဲ့တဲ့ဘက်ကထုတ်ပေါ်လာခဲ့ပေမဲ့နှစ်ခုစလုံးကအတွေးခေါ်ရဆွေးနွေးဖက်မှာရောက်နေတဲ့မတူညီတဲ့အစီအစဉ်တွေဖြစ်နေပါလေ။သမ္မတ Obama လက်ထက်ဂျမားကြီးဆောင်ရှောက်မှုကအမေရိကန်ပြည်သူတွေပုဂ္ဂလိကဂျမားကြီးအာမခံမဖြစ်မနေဝန်နိုင်အောင်ထောက်ပံ့တယ်လို့မဝယ်ရင်လည်းအရေးယူဖို့စီကံသတ်မှတ်ချက်တွေပြဋ္ဌာန်းထားတာပါအခုလွတ်တော်နဲ့အင်ပြူတော်ကို Republican တွေကြီးစိုးနေပြီမဲ့ဒီဥပဒေကိုအစားထိုးမတက်နိုင်သေးပါဘူးဥပဒေကြောင်းကိုသဘောမတူသလိုပြင်ဆင်ချက်ကိုသဘောမတူသေးတဲ့အကြောင်းအထက်လွတ်တော်မှကြေညာသွားခဲ့တာပါပြီးခဲ့တဲ့ဇူလိုင်လအထက်လွတ်တော်မှဂျွန်မက်ကေးကပြင်ဆင်ချက်ဥပဒေကြောင်းကိုလက်မခံဘူးဆိုပြီးတက်ပြက်သားသားဆုံးဖြတ်လိုက်ချိန်မှာ Obama လက်ထက်ကျမ်းမာရေးဆောင်ရှားမှုပြင်ဆင်ရေးလုပ်ငန်းရှင်တွေအဆုံးသတ်သွားပြီဆိုပြီးအများတွက်ဆခဲ့ကြပါတယ်ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုအတွင်းပြည်내50ကိုပြည်ထောင်စုအစိုးရကငွေကြေးထောက်ပံ့ပြီးပြည်내တွေမှာကိုယ့်အစီအစဉ်နဲ့ကိုယ်ကျန်းမာရေးဆောင်ရှောက်မှုစလုပ်ဖို့ Obama Care ကိုပြန်ပြင်မဲ့အဆိုပြုချက်တွေပြန်ထွက်လာပါတယ်။ Republican ထက်လွတ်တော်အမတ် Lindsey Graham ကအခုလိုပြောပါတယ
် We refuse to quit.
ကျွန်တော်တို့အလျှော့ပေးလိုက်မှာမဟုတ်ပါဘူး။တကယ်လို့ခင်ဗျားပြည်내မှာပတ်စံဖို့ရတဲ့နယ်လို့ယုံကြည်ပုံပြီးပြောင်းလဲပြင်လဲရွေးချယ်လို့ရတဲ့အာမခံရှိရပါမယ်။ဒီတော့ကျွန်တော်တို့အဆိုပြုတာကိုထောက်ခံမယ်ပေးပါ
ကျမကြီးဆောင်ရှောက်မှုမှာပြည်ထောင်စုအစိုးရပါဝင်တဲ့ခန့်ကန့်တာကိုရှင်းပြဖို့ Republican တွေဘက်ကကြိုးပမ်းနေတဲ့အချိန်မှာပဲ Democrat တွေဘက်ကတော့စန့်ကျင်ဘက်ကနေတောင်းဆိုနေကြတာပါအားလုံးအတွက်ကျမကြီးဆောင်ရှောက်မှုကိုတပြေးညီသတ်မှတ်ပြီးပြည်ထောင်စုအစိုးရတခုတည်းကသာကင်တွယ်ဖို့အဆိုပြုနေပါတယ် Democrat ထက်လွတ်တော်အမတ် Elizabeth Warren ကခုလိုပြောပါတယ
် In this country
ဒီနိုင်ငံမှာလူတိုင်းလူတိုင်းအခြေခံကျန်းမာရေးဆောင်ရှောက်မှုအာမခံရခွင့်ရှိရပါလိမ့်မယ်
ဒီကနေ့ရွေးကောက်ပွဲမှာ Hillary Clinton ကိုယှဉ်ပြိုင်ခဲ့တဲ့အထက်လွှတ်တော်မှ Bernie Sanders ကတော့ကနေဒါနဲ့အနောက်ဥရောပမှာကျင်းထုတ်နေတဲ့ကျန်းမာရေးဆောင်ရှောက်မှုမျိုးအလားတူဖြစ်လာအောင်ဥဆောင်ကြိုးပမ်းနေပါတယ်သူကအခုလိုပြောပါတယ
် We begin the long and difficult struggle
ကျွန်တော်တို့ရဲ့ကြီးမြတ်တဲ့အမေရိကန်ပြည်ထောင်စုဆိုတဲ့နိုင်ငံကြီးရပဲပြည်သူတွေလူတိုင်းအတွက်ကျန်းမာရေးဆောင်ရှောက်မှုကိုမပေးနိုင်တဲ့ကမ္ဘာပေါ်ကတခုတည်းသောနိုင်ငံဆိုပြီးတော့ဂုဏ်သိက္ခာကျဆင်းနေတာပါဒါကိုအဖတ်ဆင်နိုင်မှုခက်ခက်ခဲခဲကြိုးပမ်းတဲ့လမ်းကိုစပြီးရှောင်နေပါတယ်
။ Bernie Sanders ရဲ့အစီအစဉ်ကလက်ရှိပြည်ထောင်စုအစိုးရရဲ့ကျန်းမာရေးဆောင်ရှောက်မှုကိုပင်စင်စားတဲ့ကြီးကျန်းမာရေးဆောင်ရှောက်မှုအထောက်အပံ့ယူသူတွေလူတိုင်းအတွက်ထပ်ပြီးတိုးချက်ပေးသွားမယ်အစီအစဉ်မှာ Obama လက်ထက်ဆောင်ရှောက်မှုကိုစတင်နေတဲ့ Republican တွေကတော့အစိုးရတခုတည်းကကျန်းမာရေးဆောင်ရှောက်မှုကိုချုပ်ကင်တာကအဆိုးအဝါဆုံးတွေးခေါ်မှုဆိုပြီးဝေဖန်ကန့်ကွက်နေပါတယ်။ဒီတိုင်းဆက်သွားမယ်ဆိုရင်တိုင်းပြည်ဒီဝါလီခံရနိုင်တယ်ဆိုပြီးထောက်ပြနေတာပါRepublican ထက်လွတ်တော်အမတ် Lindsey Graham ကအခုလိုပြောပါတယ်
What Bernie is doing is a
great Bernie Sanders လုံနေတာကတိုင်းပြည်အတွက်အကျိုးမရှိပါဘူးဒီတိုင်းဆိုရင် Greece လို့ဖြစ်သွားပါလိမ့်မယ
်သမ္မတ Obama လက်ထက်ဂျမားကြီးဆောင်ရှောက်မှုကိုပြောမှုဒီလမကုန်ခင်ထက်လွတ်တော်မှာ Republican တွေဘက်ကဥပဒေကြမ်းတစ်ခုအတည်ပြုနိုင်မှုလိုပါတယ်ဒီတစ်ချိန်တက်မအောင်မြင်မှုဆိုရင်လောလောဆယ်ပြည်နယ်တချို့မှာဂျမားကြီးအာမခံလာစဉ်ကြီးပို့တိုးသွားပြီမဲ့အာမခံမရှိတဲ့သူနည်းသွားစေတဲ့Obama Care ကိုပဲပို့ပြီးတော့အားကောင်းအောင်လုပ်ဖို့လွှတ်တော်အမတ်တွေပေါ်ပြရားပေးလာနိုင်ပါတယ်။ကျန်းမာရေးဆောင်ရှောက်မှုကိုပြည်ထောင်စုအစိုးရတခုတည်းကထိန်းချုပ်ရေးဆိုပြုချက်ကတော့ Republican လွှမ်းမိုးတဲ့လွှတ်တော်ကနေအတည်ပြုနိုင်ခြင်းခွင့်လန်းလုံးဝမရှိပါဘူး။ဒါပေမဲ့လည်းဒီသဘောတရားကိုဒီကနေ့ Obama လက်ထက်ဆောင်ရှောက်မှုဥပဒေကိုကာကွယ်နေတဲ့ ဒီမိုကရက်အမတ်တချို့ကတော့မှလူတွေကိုစီယုံလုံးဆော်တဲ့ဆိုပြီးချက်တရားစီအသုံးပြုပြောဆိုနေကြောင်းပါခင်ဗျာ
American နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့ဒါရိုက်လေတိုင်းဆွနေကန်ကိုစီစဉ်တင်ဆက်သူကိုတာညုံနဲ့ထုတ်လုပ်သူမဆုမွန်တို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါခင်ဗျာအင်ကာနေ့ညပိုင်းရဲ့လေတိုင်းအစီအစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွနေမယ့်အကြောင်းအရာကတော့ဒီမနေ့ကပဲဒီဒေါန်ဆန်းစုကြည်ကရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အကြက်တဲနဲ့ပတ်သက်ပြီးတော့သူ့ရဲ့မိကုံပြောသွားပါတယ်ပြောရမယ်ဆိုရင်တော့ပြည်တွင်းပြည်ပအတော်များများကဒီမိကုံးကိုမျောလင်းတကြီးနဲ့ဘာပြောမလဲဆိုပြီးတော့စောင့်မျှော်နေကြတာပါအဲ့တော့ဒီမိကုံးနဲ့ပတ်သက်လို့အမြင်သုံးသပ်ချက်နောက်တစ်ခုကဒီမိကုံးရဲ့တက်ရောက်မှုနဲ့ပတ်သက်လို့ကျွန်တော်သုံးသပ်ဆွေးနွေးပါဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပြီးဖို့ပုဂ္ဂိုလ်နှစ်ဦးကိုပင်တိုင်းကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတစ်ခုကတော့ဒီသတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်နောက်တစ်ခုကတော့မတ်သိန်နီထွန်းမတ်သိန်နီဦးပါမတ်သိန်နီဦးကတော့ Free Thinkers Technical Support Group ကပါဘာမှလို့ဘယ်လိုပြောလဲဘယ်လိုဘာသာပြန်လဲတော့မသိပါဘူးနောက်တစ်ခုကကျွန်တော်ဖြစ်ဆက်ပြီးတော့ဆွေးနွေးပြီးကျွန်တော်ဖိတ်ခေါ်ထားတာရှိပါတယ်မန္တလေးမြို့ကသတင်းစာဆရာဆိုင်းဆရာမင်းထက်ညင်းကြမှာသူတို့သုံးလုံးလေးလိုက်ပေါ်ရောက်နေပြီဖြစ်ပါတယ်ကျွန်တော်အရင်ဆုံးကိုစီသူအောင်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုစီသူအောင်မြင့်ကြားပါလား
ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ခုနကျွန်တော်ပြောသွားလို့ပါဒေါန်ဆန်းစုကြည်မိကွန်းကိုအထူးသဖြင့်ပြည်တွင်းပေါ့နော်ပြည်ပကလည်းဒေါန်ဆန်းစုကြည်ကရခိုင်ရေးနဲ့ပတ်သက်ပြီးတော့မပြောထားဘူးဒါပထမဆုံးချင်းပြောမှဆိုလို့အကုန်လုံးကစောင့်ကြည့်နေကြပါတယ်အဲ့တော့အားလုံးမျှော်လင့်နေကြသလိုအဖြစ်တစုံတရာပြည်တွင်းမှာပဲဖြစ်စေပြည်ပမှာပဲဖြစ်စေရနိုင်တဲ့မိကွန်းလို့ပြောနိုင်ပါလားခင်ဗျ။အ
ဲနိုင်ငံတကာကတော့အထူးကိုမျှော်လင့်တာပေါ့နော်။အဲဒီကိုကုလသမဂ္ဂအဖွဲ့ကြီးမူချုပ်အန်တိုနီယိုအဂူဒါရက်ဆိုရင်လည်းသူကပြောထားတာရှိတယ်။ဒါနောက်ဆုံးပြည်ရေးပါညာဆိုတော့မှအရေးကြီးတာကကျွန်တော်ထင်တယ်သူ့ရဲ့ message ကနိုင်ငံတကာကိုပြောတယ်။နိုင်ငံတကာအထက်မှာတော့မှကုလသမဂ္ဂလုံခြုံရေးကောင်စီကိုပို့ပြီးတော့မှဥတည်တယ်လို့ကျွန်တော်ထင်တယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာအချက်၃ချက်ကျွန်တော်တွေ့ရတယ်အချက်၃ချက်ကတော့ပထမတစ်ချက်ကအဲဒီစစ်စင်ကြီးတွေပေါ့နော်ဒါကတော့သူတို့နိုင်ငံတကာသူတို့ဘက်ကတုံးတာကတော့ဒီဝင်ကြတွေကိုဟိုအကြမ်းဖက်နေတဲ့ဟာတွေပါကြီးရပ်တန့်ပြီးဖို့ပါညာဆိုတာတစ်ချက်ဒုတိယတစ်ချက်ကကျတော့အခုလိုဒုက္ခတွေဖြစ်သွားပြီးတစ်ခါကိုဆက်ပြေးသွားပြီးဒါတွေကိုပြန်လက်ခံဖို့ပြီးတော့အကူအညီတွေကိုလည်းအဲဒါ Facebook ပြုဖို့အဲဒါတစ်ချက်ဒုတိယတစ်ချက်တတိယတစ်ချက်ကတော့ကိုဖီအန္နာအစီအစဉ်ဆံမှာပါတဲ့အချက်တွေအကောင့်ထဲပေါ်ဖို့ဆိုပြီးတော့မှအဲ့ဒီ၃ချက်ကျွန်တော်နားလေတယ်အတခြားဟာတွေပါပါပေါ့လေအဓိကအဲ့ဒီ၃ချက်လို့နားလေတယ်ဆိုတော့ဒီတော့ဟောဆန်းစုကြည်ရဲ့မိခုံးနဲ့မှာဆိုရင်အဲ့ဒီ၃ချက်နဲ့ပတ်သက်လို့အဲ့ဒါတွေကိုသူပြန်ပြီးတော့မှဖြေရှင်းသွားတာအဲ့တော့ခုနကတော့စစ်စင်ရေးနဲ့ပတ်သက်လို့ဆိုရင်လည်းစစ်စင်ရေးကဒါပြီးဆုံးသွားပြီစစ်စင်ရေးပြီးသွားပြီပေါ့နော်ဆိုတော့ဒါရက်ဆိုင်လိုက်ပြီဆိုတဲ့ဥစ္စာကိုတစ်ခုခုအကြောင်းပြန်တယ်အဲ့နောက်ဒုတိယတစ်ခုကတော့ဒီဒုက္ခတွေပြန်ပြီးတော့လက်ခံရေးနဲ့ပတ်သက်လို့လည်းအချိန်ကြီးပေါ့နော်ဒါသူတို့ကအမေရမဲ့အချိန်ချင်းဖြစ်နေတယ်ဒါဒီကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူကြတဲ့1993သဘောတူညီချက်နဲ့ပြန်ပြီးတော့လက်ခံမယ်ဆိုပြီးတော့မှသူပြောတယ်။အပြီးတော့မှအခုဒီပေးရေးဆိုရင်လည်းဒါ ICRC နဲ့ဆိုရင်ဒါညှိနှိုင်းတာပြီးပြောဆိုတာပြီးအဲ့ဒါတွေကအဝင်ဝင်ပြုမယ်ဆိုတဲ့ဥစ္စာကိုသူတို့ကအဖြေပေးတယ်။နောက်တတိယတစ်ခုကတော့ကိုဖီအန္နာအစီအစဉ်ခံစားနဲ့ပတ်သက်လို့အမြဲဝတ်ကောင်တွေပို့လို့ရတဲ့ဟာတွေအကောင့်တွေပေါ်သွားမယ်။ရည်ရှိဟာတွေကတော့နောက်ရည်ရှိလုပ်သွားမယ်ဆိုပြီးတော့မှအဲ့ဒါကိုသူကနေပြီးတော့ဖြည့်ရှင်းလိုက်တယ်။ဖြည့်ရှင်းလိုက်တဲ့ခါကျတော့အခုနိုင်ငံတကာမှာဒီတန်လေးကြဥပုသ္စာပေါ့နော်ကြားကျင်နေကြသလိုပေါ့ဒါကကြားကျင်တာနှစ်ခုပေါ့တစ်ခုကတော့တမ်းမတော်ပုဂ္ဂိုလ်နဲ့ပြီးတော့မှဟိုပြည်တည်မှုတွေပြောဖို့နောက်ဒုတိယတစ်ခုကတော့ဒီသူတို့အခေါ်ရင်းကြပေါ့နော်ဒါမွတ်စလင်တွေကိုဆက်ပြီးသွားတဲ့ကိစ္စတွေကိုစာနာပါတယ်ပါညာဒီလိုဟာမျိုးကတော့ကြားမှာတော့မဟုတ်ဘူးဒါပေမဲ့လည်းကျွန်တော်နားလေတော့ကတော့နိုင်ငံကောင်းဆုံးတော်တော်များများသူတို့နားလေတယ်ဒေါက်ဆာစုကြည်ကိုရက်တိပေးရမယ်ဒေါက်ဆာစုကြည်ကဒီဟာကိုအကောင်းဆုံးပြအောင်လုပ်မယ်ဆိုတော့အဲ့ဒီလိုအတိုင်းဝိုင်းတွေအတွက်ကြတော့ဒီဟာကသူ့ရဲ့ message ပေါ့နော်သူပေးလိုက်တဲ့ဟာကတော့အကောင်းမွန်တဲ့အဖြစ်ဖြစ်လိမ့်မယ်လို့တော့ကျွန်တော်ထင်ပါတ
ယ်။ဟုတ်ကဲ့ကျွန်တော်နောက်ချက်မိကျင်တာကဒီအဓိကကုလသမဂ္ဂမှာလည်း OIC ပါဝင်မွတ်စလင်နိုင်ငံတော်များများကမြန်မာနိုင်ငံကိုဖိအားပေးနေကြတယ်။အဲ့တော့ဒီအချိန်ဒီမှာမွတ်စလင်နိုင်ငံတွေဘက်ကခြေနက်လောက်စီရအဖြစ်တစုံလျာပေးနိုင်ပါလားခင်ဗျ။
အဲ့ဒါမပေးနိုင်ဘူး။မပေးနိုင်ဘူးဆိုတာကဟိုအချက်လက်တွေကအများကြီးပဲ။အခုသူပြောသွားတဲ့အထက်မှာဆိုရင်ဒုက္ခတွေတွေကိုဟိုပြန်ပြီးတော့လက်ခံမယ်အဲ့ဒီအတွက်လုံခြုံရေးနဲ့ဒါထောက်ပံ့ရေးတွေပါဒီအတွက်ပေါ့နော်ဒါဒီမပူပါနဲ့ဆိုပြီးတော့ဒီတော့ဘယ်သူပြောနိုင်လဲဒီလိုပုံစံနဲ့လက်ခံမလဲဆိုတာဒါဒီမပြောနိုင်ဘူးအဲ့ဒါတွေကလက်တွေ့တကယ်လှုပ်လာတဲ့အခါကျတော့မှဘယ်လိုဖြစ်မလဲဆိုတာသိရမှာအဲပြီးတော့မှနောက်ဒီလူတွေကိုနိုင်ငံတကာကပြောတဲ့ဒီမှာဒါလူခွင့်ရေးပေးဖို့လူခွင့်ရေးပေးဖို့ဆိုတဲ့ဒီမှာဟိုနိုင်ငံသားလို့ဖြစ်တော့မှပဲအဲသူကသွားခွင့်လာခွင့်လို့ပေါ့ဒါတွေကရှိမှာလေအဲ့တော့အခုလို့ပြောတဲ့ဒေါက်တာဖြစ်ကြီးပြောတဲ့ဒီမှာ ဆိုဖီယာနာစီခံစားမှာပါတဲ့1982နိုင်ငံသားဥပဒေကို review ပြန်လုပ်ဖို့ပါဘူးခိစ္စတွေမပါဘူးဒီဥစ္စာနဲ့ပဲသူကစီစစ်မယ်စီစစ်ပြီးတော့မှသူအဲ့မှာတခုပြောတာကတော့ဒီမျိုးစင်အတိုင်းဝိုင်းကလည်းဘာမှနင့်တာမှုမရှိသေးရပါဘူးဒီလိုမျိုးဥပဒေရစီစစ်တာကိုဟိုခိုင်ယူပြင်ပါတယ်ဆိုတဲ့စကားလုံးမျိုးတော့ဒီဆုံးတယ်ဒါပေမဲ့အဲ့ဒါကြီးကကိုရဘောကပြောသလိုပေါ့ဒီမွတ်စင်ကဘာကြီးကကြားကျင်နေတဲ့ဟာသူတို့ဒီအတွက်ကိုတော့လုံလောက်တဲ့အဖြေတော့ကျင်းတ်တော့တဲ့အဖြေကတော့ဖြစ်မှာတော့မဟုတ်ပါဘူးအဲ့ဒီပြားတွေကတော့ဆက်ပြီးရှိဦးမှာပါပဲ
ဟုတ်ကဲ့ကိုစီစီအောင်မြင့်လေးလိုင်းပေါ်မှာခဏနေပြီးတော့ခင်ဗျာကျွန်တော်မတ်တန်နီကိုဖိတ်ခေါ်ချင်ပါတယ်မတ်တန်နီက free thinkers technical support group ကပါမတ်တန်နီကြားပါလားခင်ဗျာ
ဟုတ်ကဲ့ရှိပါပါ
မတ်တန်နီခုနကဒေါ်ဆန်းစုကြည်မိကုံးကိုမတ်တန်နီလို့လည်းစောင့်ကြည့်ပြီးတော့နားထောင်နေဆိုတော့မတ်တန်နီတို့အမြင်ပေါ့မတ်တန်နီရဲ့အမြင်အထူးသဖြင့်ပြည်တွင်းပြည်ပကလူလားနေတဲ့ချက်တွေကိုဒေါ်ဆန်းစုကြည်ကတကယ်ပဲထိထိရောက်ဖြည့်ရှင်းပြီးပြောသွားနိုင်ပါလားဘလို့အမြင်ရှိပါလဲခင်ဗျ
ာဟုတ်ကဲ့ဟုတ်ဒီကျမတို့ပြည်ရင်းကလည်းငင်းရင်းကိုလိုလားတဲ့ပြည်တွေအထူးသဖြင့်ဒေသထဲမှာရှိနေတဲ့ရခိုင်ပြည်နယ်ဒေသထဲမှာရှိတဲ့တိုင်းရင်းသားလူမျိုးအစုံပေါ့နော်ရခိုင်ဒီလိုခမီးဆက်ကျမတို့တို့ပြင်ချသွားတဲ့ဒီတိုင်းရင်းသားပြည်သူအားလုံးရဲ့ငင်းရင်းကိုအာမခံနိုင်တဲ့ဖြည့်ရှင်းပြီးတုံတစ်ခုရမယ်လို့မျှော်လင့်ခဲ့တော့လေအဲ့ဒီအခြေမပြီးပွားနိုင်တာကိုသိရပါတယ်ဒါကြောင့်ဒီထဲမှာလည်းဒီသူ့ရဲ့မိန်ခွန်းကဒီဟိုရှေ့နောက်ညမှုမှာဒီအားနေတယ်ပေါ့နော်သူကတော့ဒီဟိုဒီစကလုံးမျိုးစာသတိဖြစ်တဲ့စကလုံးမျိုးကိုရှောင်ပြီးကြောသွားတာသိရပါတယ်မျိုးဟီရာဆိုတဲ့စကလုံးတန်ဂလီဆိုတဲ့စကလုံးမျိုးကိုရှောင်ပြောပြီးတော့မွတ်စလင် community ကိုသူသုံးဆဲသွားတယ်ပေါ့နော်အဲ့ဒီခါမှာကျွန်တော်တို့ကမိန်းကုံးထွက်လာတာကဒီဒေသထဲမှာရှိတဲ့ဒီတိုင်းကအစ္စလာမ်မဟုတ်ဘူးပေါ့နော်မွတ်စလင်မဟုတ်ဘူးရဲ့အခါကျတော့ဟိုဒေတာပြီးတဲ့ခါကခုနကဟိုအကျန်းဖတ်မှုအသွင်ရနေပြီးတော့နောက်ဆက်ဘာသာရေးအစီတစ်ခုဘာသာနှစ်ခုကြားရဲ့လက္ခဏာလို့ဆွဆဲလိုက်တဲ့လူမျိုးပေါ့နော်ရှိတစ်ခုဖြစ်သွားတယ်လို့ကျွန်တော်တို့ခံစားလိုက်မိကြတယ်ပြီးရဲ့စကလုံးပေါ်မှာပေါ့နော်ဒီလိုနဲ့အဲ့ဒါဆိုရင်အစ္စလာမ်နဲ့ဖြစ်တဲ့လက္ခဏာဆိုရင်ခုနကမျိုးတို့ခမီးတို့ဆက်တို့ဗမာပြည်တို့ဒီလိုရကြတော့ဘာကြောင့်ခံရတာလဲဆိုတော့ဟိုမျိုးပေါ်နေလဲထပ်ထွက်လာပြရှိတယ်ပေါ့နော်ဆိုတော့ဟိုကျွန်တော်တို့အဲ့ပေါ်မှာနောက်ဆက်နောက်ကအစ္စလာမီနဲ့ဖြစ်ပါတယ်လို့ဟိုပြောတဲ့အတိတ်အတုံးနှုံးမျိုးဟာအတွက်အဲ့ဒီရခိုင်ဒေတာမဟုတ်တော့အခြားဒေတာမှရှိတဲ့ Islamic ဘာသာဝင်တွေအတွက်လည်းဟိုနောက်ထပ်နောက်ဆက်တွဲစိတ်ပူစရာဘာတွေများဖြစ်လာမှန်းကြည့်ရှိတယ်လဲဆိုရဲဆိုတဲ့ဒီလေကျမတို့မှာပုံရှိလာပါတယ်လူငယ်တဲ့တပတ်အတွင်းကဆိုရင်ဒီကရင်ပြည်နယ်မှာဆိုရင်ဒီဒေတာကရင်ပြည်နယ်ဒေတာအတွင်းမှာရှိတဲ့ Islamic ဘာသာဝင်တွေဟာအခြားနေရာတစ်ခုခုအခြားမြို့တစ်ခုခုသွားပြီးဟိုရဲဌာနကိုအကြောင်းကြားရမယ်လို့အုပ်ချုပ်ရေးဌာနကိုအကြောင်းကြားရမယ်လို့ဆိုတဲ့ဒီဒေတာရင်းစီမံခန့်ခွဲမှုအမိန့်တွေထွက်ထားတဲ့အခြေအနေတွေလည်းရှိတော့ဒီတော့ဆန်းစစ်ကြီးသုံးနှုံးသွားတဲ့ဒီ Islamic
ဒီလိုမျိုးဖြစ်တယ်ဆိုတော့ဟာ
လာပေါ့မှာကျွန်တ
ော်ဆိုလို့နောက်ထပ်သေးသေးလေးအစ်ချက်ပေါ်လာပါဟုတ်ကဲ့ကျွန်တော်ဒီနေရာမှာနောက်တစ်ခါဟုတ်ကဲ့ပြောပါဦးဟုတ်ဟုတ်နောက်တစ်ခါဟို
တော်ဆန်းစစ်ကြီးကပြောပါတယ်ဒီဟိုဒီပြည်ရင်းမှာနှင်းချသွားပြီးအချိန်ကြီးတစ်ခုကိုထိချုပ်ဆန်းသွားပြီးနှင်းချသွားပြီးလို့ပြောပါတယ်ပြည်ရင်းသွားပြီးပေါ့နော်ဆိုတဲ့အချိန်မှာလည်းပဲအဲ9ရက်နေ့နောက်ပိုင်းမှာဘာတိုက်ပွဲမှမရှိတော့ဘူးလို့ဟိုပြောသွားပါတယ်ဒါပေမဲ့အဲ့ဒီခါမှာကျမတို့ဒီဟိုနိုင်ငံတော်အတိုင်းအမြန်ရုံး page ပေါ့နော်တင်ဌာနဟု information committee ညာထုတ်ပြန်တဲ့ဒီရင်းနေလည်းနှိုင်းရှင်ကြည့်နေဆိုရင်တော့9ရက်နေ့အထိမှပညာထားလိုက်တယ်သူတို့ page ကနေပညာတဲ့တိုက်ပွဲအကြီးအကျယ်က68ခုရှိတယ်။6ရက်နေ့မှထပ်ပြီးတော့တိုက်ပွဲအသေးငယ်ထပ်ဖြစ်ပါတယ်ပြောတယ်7ရက်နေ့မှထပ်ပြီးတော့ပညာတဲ့တင်းမှာကြတော့တိုက်ပွဲအကြီးအကျယ်63ချိန်ဖြစ်တယ်ပေဆုံးတဲ့ဥယျာဉ်တွေလည်းမမြင်ဘူးပေါ့နော်ဆိုတော့သူကတင်းကိုငင်းကြည့်နေဒေတာအရင်းချင်းတင်းငင်းသွားပြီဆိုတာကိုဟိုတင်းတဲ့အချက်လက်ပေါ်မှာဆုတ်စီတယ်ဆိုတဲ့ဟာကလည်းကျမတို့မှာဟိုခိုင်ခိုင်ပါမှာမရှိဘူးလို့မြင်ရတာပေါ့နော်တင်းဟိုခိုင်မာမှုနဲ့ထောက်ထားမှလည်းကျမတို့ဒီနေ့ပိုစိတ်ပူလာမိတာလေ။နောက်ကျပြီးခဲ့တဲ့နေ့လောက်မှအဖြစ်ဆိုပဲဒီဟိုဒီမြန်မာနိုင်ငံတစ်ချီအကြီးအကဲရဲ့ဟိုလူကြီးစီးတွေကိုဖျက်ဆီးလိုက်တာတွေပါအချင်းလေးဒေတာလေးကငင်းသက်ကြုံနေရသေးတယ်ဒါနဲ့သူကတော့အားရမင်းတော့ပိုင်းပြီးနေသွားပြီလို့ဟိုကြောလိုက်တဲ့အပေါ်မှာအချိန်ဒေတာကိုရက်ရှိချိန်လေးနဲ့ခွာချနေတဲ့ဟာလေးကိုကျွန်တော်တို့သတိပြုနေသေးပါလိမ့်ရှင်
ကျွန်တော်တစ်ချက်မတ်တင်ကြီးကိုတစ်ချက်မေးချင်ပါတယ်ဒေါ်ဆန်းစုကြည်ကအရင်တုန်းကသူရက်တီလှူရှားခဲ့တဲ့ဟာကလူခွင့်ရေး icon အနေနဲ့ကဘာအသိမှတ်ပြပါတယ်အခုနောက်ပြပါကြီးပြဿနာရခိုင်ပြဿနာကိုဖြစ်လာတော့လုံခြုံရေးနဲ့လူခွင့်ရေးကအချိန်ကြီးကတော်လေးအားပြိုင်အားပြိုင်နေတဲ့ဌာမျိုးမှာကျွန်တော်တို့တွေ့နေရတယ်အဲ့တော့သူ့ရဲ့ဒီမေကုံးကြီးကြီးအဖြစ်သူဘယ်ဘက်မှာသူရက်ပြီးတော့ပြောတယ်လို့ယူဆပါလဲခင်ဗျလုံခြုံရေးနဲ့လူခွင့်ရေးမှာ
ဟုတ်သူလုံးကြုံရေးတက်ကနေရက်ကြော ီးတော့ပြောနေတဲ့တိမှာလူခွင့်ရေးဆန်နှုံးနေတာသူတောက်လျှောက်မှာလူခွင့်ရေးနဲ့ပတ်သက်တဲ့ဖြည့်ရှင်းမှုတွေလူခွင့်ရေးနဲ့ပတ်သက်တဲ့စာနာထောက်ထားမှုတွေအစီအမံတွေကဒီအစိုးရအဖွဲ့စဖွဲ့တွေရပါတော့ခါမှတည်းပြောခဲ့လေရှိဒီရခိုင်ဒေတာရေးမှာမဟုတ်ပါဘူးတကယ်တော့ဒီကျမတို့ဒီ minority တွေရဲ့ဟိုအရင်ငယ်စုအုပ်စုတွေရဲ့ခွင့်ရေးဆိုင်ရာတက်တနာတွေရပါမှာတကယ်လုံးမှဖြစ်နေတာပေါ့နော်တချင်းစစ်ပွဲစံပြင်းနေစစ်ပွဲစတဲ့ဖြစ်နေမှာလေဟိုစစ်ပွဲကြီးစစ်ပွဲအဖြစ်ခက်ရဆဲကြီးနဲ့ဟိုလုံခြုံရေးလို့ပဲဒီတော့ရှောက်ပြောတယ်လူပြည်ရေးဆိုင်ရာတွေကိုတော့ရှောက်မပြောခဲ့ပါဘူးရှိ
ဟုတ်ကဲ့ခင်ဗျာ
အဲ့မှာလက်တီချက်မရှိဘူးလို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့ကိုစီသူအောင်မြစ်ကောင်မတ်တင်နေဦးကခဏလေးလိုက်ပါမှာညီပေးပါဦးခင်ဗျာကျွန်တော်မန္တလေးမြို့ကသတင်းစာစရာကိုမင်းထက်ညီညာဖိတ်ခေါ်ကြပါလေကိုမင်းထက်ညီညာကလည်းမန္တလေးကနေပြီးတော့ဒေါ်ဆန်းစုကြည်ရဲ့မိန်းကုံကိုစောင့်ကြည့်လို့သိရပါတယ်ခင်ဗျာအဲ့တော့မန္တလေးဘက်ကလူထုရဲ့တုံ့ပြန်မှုကိုမင်းထက်ညီညာရဲ့အမြင်ဒေါ်ဆန်းစုကြည်ရဲ့မိန်းကုံအပေါ်မှာပေါ့ဘယ်လိုများရှိပါလဲခင်ဗျာ
အားလုံးကလည်းမျော်လင့်နေကြတာပါဘာလို့ဆိုတော့ကိုယ်နိုင်ငံရဲ့ခေါင်းဆောင်နောက်ဒီဒီမိုကရေစီဆိုတဲ့အပေါ်တော့အားလုံးကနေပြီးတော့မှအားကိုအားထားတဲ့ခေါင်းဆောင်ချုပ်ကိုကဘာကနေပြောဝိုင်းဝန်းပြီးတော့မှခေါင်းဆောင်ချုပ်စစ်မှတ်ပြုပြီးတော့မှအဲ့ဒါလက်ရှိနိုင်ငံရဲ့ပုံရိပ်တွေကြားသိကျွန်တော်နိုင်ငံရဲ့တက်ပြီးတွေကိုပြစ်ဆက်သွားပြမယ်အနေထားမျိုးမှာဒါပြီးဒီတော်ဆန်းစုကြည်ရဲ့လေခေါင်းဟာဒီအပေါ်မှာအများကြီးတွန်းမှုနိုင်တယ်ဒါမို့ဒီအပေါ်မှာအဖြစ်အပျက်တက်မယ်ဆိုတဲ့ဒီမျော်လင့်ချက်နဲ့ကျွန်တော်တို့ဒါအားလုံးပဲဒီနေ့နဲ့ဆိုရင်လည်းစီအာဒီဒီနောက်တော့ကျွန်တော်မန္တလေးမှာလောရမန်အတွင်းမှာလည်းဒါလူကြီးတွေနဲ့လာရောအပိတ်ကြတာပေါ့အဓိကတော့တက်ပြင်းရဲ့ဒီပဓာရီရည်ကြမယ်ဒါဟာခုနကပြောသလိုကိုယ်နိုင်ငံရဲ့ငြိမ်းချမ်းရေးကိုယ်နိုင်ငံရဲ့ဒီမိုကရေစီကျေနွေးတဲ့အလားဒီအန်သားတွေကိုကျော်လွှားကြမယ်ဆိုတဲ့စိတ်နဲ့ပဲပေါ့ဒါမိကုံးကဘယ်လိုပြောမယ်ဆိုတာလည်းကျွန်မသိရဘူးနောက်မိကုံးကလည်းအင်္ဂလိပ်လိုပြောတဲ့အတွက်အားလုံးလည်းတချင်းအလားဒီလုံးဒီတက်ပြင်းလာတဲ့နိုင်ငံမှရှိရမယ်ဒီပေါ်မှာလားအဲဒီရေးခင်းပေါ်မှာအဲနိုင်ငံတော်နိုင်ငံပုဂ္ဂိုလ်လူကောင်းတော်တာကြီးကြီးအောင်တုံ့ပြန်နေပဲနဲ့အလိုအပ်တဲ့အတိုင်းအတာတစ်ခုအနေနဲ့ဒီကိစ္စောင်းသွားမယ်ဆိုတော့ကတိကဝတ်ကြည့်မယ်ဆိုတော့အားလုံးကလည်းယုံကြည်ကြတဲ့အတိုင်းနဲ့ဒီနေ့ဒီနေ့ဒီရောက်ရှိလာကြတာဒါအဖြစ်ဖြစ်အားရရှိနေကြတယ်လို့ပဲကျွန်တော်အဲ့လိုပဲမြင
်ဟုတ်ကဲ့မန်လေးဘက်မှာတော့ထူးခြားခြားဒေါ်ဆန်းစုကြည်မိကုံးမပြောခင်မှာတချို့ဒီဆရာတော်ဦးရဲ့သူအပါအဝင်အမျိုးသားအင်အားစုတွေကဆန္ဒပြဖို့အတွက်သူတို့ပြင်ဆင်ကြတာရှိရဒါပိတ်ခံရတယ်ပေါ့နော်အဲ့တော့ဒီအဖွဲ့တွေကလာရောက်ပူးပေါင်းတာရှိလားသူရဲ့တုံ့ပြန်ချက်ကဘယ်လိုများကြားပါလဲခင်ဗျာ
အဲကျွန်တော်လည်းဒီကနသွားတယ်ဒီရောက်ပြီးတော့အားလုံးဒီအဲဒီတော့မလူစုနဲ့တွေ့ရတာသူတွေကတော့အဲ့လိုသုံးပြန်လာတော့မို့ကွဲပြားတဲ့ပုံစံနဲ့အဲဒီဟာမျိုးမရှိပါဘူးတော်တော်ကြာတော့ဦးတဲ့သူကတော့သူဒီစိတ်ကုတ်စာမျက်နှာတွေပေါ်မှာတော့အဲဒီကြီးတာသားရည်ရှိရည်တော့ရှိရပါလိမ့်ဒါရင်လည်းဒါတိခလက်ချက်တွေဖြစ်နိုင်ပါလိမ့်အဓိကတော့ဒီနေ့မှလူစုလူဝင်နဲ့ဒီလိုအလားဒီလိန်ကွန်းကိုလာရောက်နောက်ဆုံးရတဲ့အချိန်မှာတစ်ခါကလည်းဒီဒေသကောင်းနေပဲဖြစ်ဒီလိုဒီကနပြပြောမှာအဲဒီဘက်ကလောက်ချာမှုတွေကလည်းလာတိုက်ဆိုင်တဲ့ကမ္ဘာလူကြီးကအဲဒီဘလူလာဘူးကလို့ဒါတိုက်ကြိုက်ပြောခွဲကဒါကိုတားမြစ်လိုက်တာလို့ပဲကျွန်တော်နားလည်ပါတယ်အဲ့ဒီကတော့သူကြကြပြန်ပြုတ်ပြန်တယ်လို့အဲ့ဒီကွဲမှာတော့ဘာမှမတွေ့ကြဘူ
းဟုတ်ကဲ့ကိုမင်းထန်ညီနဲ့လီလိုက်မမခဏဒီကွာကျွန်တော်သရရှင်နေအလှည့်ပေးချင်ပါတယ်ခင်ဗျာကျွန်တော်အရင်ဆုံးကိုလောက်မောင်အမေရိကန်ပြည်အောင်စုကပါကိုလောက်မောင်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာတူတူပေါ့
ဟုတ်ကဲ့ပါဗျာအော်ကျွန်တော်တို့မမေ့တဲ့ချက်ကတော့ဒေါ်အောင်ဆန်းစုကြည်ကစစ်တပ်နဲ့အတူအာနာခွဲပြီးအုပ်ချုပ်နေရတယ်လို့လလတ်မရှိဘူး2008နဲ့နေရတယ်ဆိုတာလေမမေ့စေချင်ပါဘူးနောက်တစ်ခုကဒေါ်ဆန်းစုကြည်ကလူခွင့်မပြောသလိုအကြမ်းဖက်ပြီးတော့ရွာဟလာရွာ30ကျော်ကိုဟိုတကြိုင်နဲ့တိုက်ခတ်တယ်ဆိုတာလည်းမပြောခဲ့ပါဘူးဗျအဲကျွန်တော်အခုပြောနိုင်တာတခုကတော့ဟုဟိုလေးသိန်းကဘာလို့ဖက်ပြွားလဲဆိုရင်ဟုမနေ့တနေ့ကပဲကြီးညာတယ်ဗျဟိုတသိန်း900ကိုလက်ခံမယ်လို့စော်ဒီကနေကြီးညာတယ်လေးနှစ်တည်းလက်ခံမယ်ဆိုတာအဲ့ဒါဆိုရင်ဟိုခုပြောနေကြတဲ့လူတွေသဘောပေါက်မှာကျွန်တော်တို့မြို့မှာဆိုရင်လည်းကျွန်တော်တို့ရောက်လာတဲ့ပင်ကားလေးတွေမနစ်တရပဲမလေးရှားရောက်လာတဲ့ပင်ကားလေးတွေအများကြီးရှိပါတယ်နိုင်ငံတကာလက်ခံပါလိမ့်မယ်ဒေါ်လာစုကြည်ရဲ့မိကုံးရကိုဒီလူသားချင်းစာနာပြီးတော့လက်ခံမယ်လို့ကျွန်တော်ကယုံကြည်ပါတယ
်ဟုတ်ကဲ့ဒေါ်လာဒေါ်ဆန်းစုကြည်ရဲ့မိကုံးကိုကိုလှမောင်နေရဲ့အမြင်ပေါ့ကျင်းရဆရာရှိပါလား
အော်ကျွန်တော်တို့ကကျွန်တော်တို့ခေါင်းဆောင်မယ်မကျင်းရလို့ပဲရမယ်ကျွန်တော်တို့လိုချင်တာတော့ချက်ချင်းစောစောပြောသလိုပေါ့ကျွန်တော်တို့မင်းနေတချို့တွေကမင်းနေကြတယ်ဗျစစ်တပ်နဲ့ကျွန်တော်တို့ခွဲဝေအုပ်ချုပ်နေရတယ်ဆိုတော့မိနေကြတယ်ကျွန်တော်တို့ကျင်တတ်တာပေါ့
ဟုတ်ကဲ့ခင်ဗျကုလားမောင်ကျေးဇူးပါနောက်ထပ်သရရှင်တူဖိတ်ခေါ်ကြပါလေကိုနေဦးလင်းကိုနေဦးလင်းရဲ့အမြင်ဆွေးနွေးမေးမြန်းလို့ရပါတယ
်အဲကျွန်တော်အမြင်ကတော့ဒေါ်ဆန်းစုကြည်ကရူကော့ဆိုဒါတိုင်းမပြတော့လဲပဲတန်တမန်နေရောရူကော့ရှိတယ်ဆိုတာတော့ point တော့လုတ်ပေးတဲ့သဘောပါပဲနံပါတ်1ကတော့ဗျာရိုဟင်ဂျာဆိုတာမရှိဘူးလို့သူမပြောတော့လဲပဲမရှိဘူးလို့သူလက်ခံတယ်ဆိုတဲ့သဘောမျိုးပြောတဲ့သဘောပါပဲ။ဘာလို့လဲဆိုတော့နာမည်ထည့်မတော်ဘူး။ဒီရိုဟင်ဂျာဆိုတဲ့စကားလုံးကိုတုံးပြီးတော့ဝါဝိုက်လေ။ Human trafficking လုပ်နေတယ်ဆိုတာကိုကျွန်တော်အနေနဲ့ကတော့လွန်ခဲ့တဲ့4-5-6နှစ်လောက်တည်းကသိပါပဲဗျာ။မ
မလေးရှားမှနေတော့ပိုသိတယ်လို့လည်းပြောပေးရစေ။ဘာလို့လဲဆိုတော့ UNHCR ဒီမှာဖွင့်ထားတဲ့အတွက်ချင်းပြောလို့ရှိရင်ဗမာပြည်ကိုဖြတ်ပြီးတော့ထိုင်းကိုဖြတ်ပြီးတော့ဒီ UNHCR အနေနဲ့ဝင်းရင်တို့လာခြင်းနဲ့လူရဲနိုင်ငံသားသွားခြင်းတို့ရောက်ခြင်းနဲ့လူရဲအဲ့ဒီလူဒီပေါ်မှာလှုပ်ရှားခြင်းနဲ့လူတွေရဲ့စုပြီးတော့အားလုံးပေါင်းလိုက်တဲ့အခါမှာမီဒီယာနဲ့ပေါင်းပြီးတဲ့အခါကျတော့ဒီနေ့ကျွန်တော်တို့တိုင်းပြည်ဟာထောင်ချောက်တဲကျသွားတာပါဒါဟုတ်တော့အောင်ဆိုင်သူပြည်ဟာပြန်ပူးလုံးတဲ့သဘောလိုပဲကျွန်တော်ကမြင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာသူပြောသွားတဲ့မေခွန်းနဲ့ပတ်သက်လို့ရောကိုနေဦးလင်းဂျင်းနဲ့အာရမှုရှိပါလားတူချင်းနေပေါ့
ကျွန်တော်ကဝင်ဝင်လင်းလင်းပြောရရင်သူ့ flow က strategic plan လို့ခေါ်မှာပေါ့နော်ကျွန်တော်တို့ shoot down ရဆိုလို့ရှိရင်သူ့ဟာဒီနေ့နောက်ဆုံးအခြေအနေမှာအမှန်ကန်ဆုံးကိုတုံးတက်ပြီးတော့ဆွဲခေါ်သွားတဲ့သဘောပါလေအဲ့ဒါကိုနောက်က implement လုပ်နိုင်လို့ရှိရင်တော့ကျွန်တော်တို့တိုင်းပြည်ဟာအရင်တုန်းကရှိခဲ့တဲ့ခေတ်ဆက်ဆက်ကပြဿနာကိုဖြေရှင်းနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဗျာ
ကိုနေဦးတင်ကျေးဇူးပါခင်ဗျာကျွန်တော်ပင်နိုင်ဆွေးနွေးသူတွေပြန်ပြီးအလှည့်ပေးကြပါတယ်ကုစီသူအောင်မြင့်ကျွန်တော်ဖိတ်ခေါ်ကြပါတယ်ခုနကကုစီသူအောင်မြင့်ဆွေးနွေးသွားတဲ့ဒီကုလသမဂ္ဂရဲ့လုံခြုံရေးကောင်စီကပြောရဲဆိုတဲ့အချက်၃ချက်ပေါ်မူတည်ကျွန်တော်တိကထားပြီးတော့ဆွေးနွေးကြပါတယ်အရင်ဆုံးပထမဆုံးခုနကစက်တင်ဘာ9ရက်နေ့ကစပြီးတော့တိုက်ပွဲတွေမရှိတော့ဘူးဆိုပြီးတော့ဒေါန်ဆန်းစုကြည်ပြောတယ်ခုနမတ်သိမ့်ညီဦးကတော့ထောက်ပြပါတယ်သူတို့ရဲ့ဒီ information comedy ရဲ့ထုတ်ပြန်ချက်ဒီမှာဆိုရှင်တိုက်ပွဲတွေဆက်ရှိနေတယ်လို့ဆိုပါတယ်နောက်ပြန်ဒေါန်ဆန်းစုကြည်ကလုံခြုံရေးတပ်ဖွဲ့တွေကိုစစ်တီကျင့်ဝင်တဲ့အညီတိကျလောက်ဖို့ဆိုပြီးတော့သူတို့ညွှန်ကြားချက်ထုတ်ပေးထားပါတယ်လို့ပြောပါတယ်ဆိုတော့လူခွင့်ချိုးဖောက်မှုတွေကိုလက်မခံဘူးမလုပ်ပါနဲ့ဆိုတဲ့ညွှန်ကြားချက်မျိုးပေါ့တကယ်ပဲအောက်ခြေအစ်စ်မှာဒေါန်ဆန်းစုကြည်ရဲ့အခုလိုပြောဆိုတဲ့တန်ညွှန်ကြားချက်တိုင်းတကယ်ဖြစ်နေရလားကိုစီသူအောင်မြင့်တုံ့ပြန်ပြပါဦး
အဲဒီဟာကတော့ဟိုကျွန်တော်အမြင်အရဆိုရင်ဒေါက်တာစုကြည်ပြောတာသိအထူးခြားတော့မဟုတ်ဘူးကြာဘာဖြစ်လို့လဲဆိုတော့အဲအလုံးဟိုဗာလဲမှတ်မိကြအောင်ပဲကိုနေနေပဲရှိပါသေးတယ်2016အောက်တိုဘာ9ရက်နေ့မှာအဲတက်ခတ်မှုဖြစ်တယ်အဲနယ်ရာဆောက်ဌာနချုပ်နဲ့ရဲစခန်းဌာနချုပ်နဲ့အခြားစခန်းတစ်ခုသုံးခုပေါ့အဲ့ဒီတက်ခတ်မှုဖြစ်တဲ့နေ့မှာဟိုပဲအဲနောက်တစ်နေ့မှာဟိုပဲဒေါက်တာစုကြည်တို့ကိုယ်တိုင်စစ်ချင်းပြင်းထုတ်ပြန်လာပြီးတော့မှနောက်တစ်ခါကတမရိုပဲဆိုင်ရာတွေနဲ့တွေ့ဆုံလာတယ်ဗျာအကုန်လုံးလုပ်ပြီးတော့မှအဲ့ဒီမှာတမရိုကဒါဖြစ်ဖြစ်လို့ရတော့မယ်ပြန်ပြီးတော့မှနေနေရတော့မယ်နေနေစုမှုရေးလို့ရတော့မယ်ဆိုတော့အဲ့တိုင်းပါခဲ့ပါလေအဲ့တော့2016ဒီဒီအောက်တိုဘာ9ရက်နေ့မှာအဲ့ဒါဥပဒေနဲ့အညီပေါ့နော်ဒါကိုဟိုးစားလုပ်ဖို့ဆိုပြီးတော့မှပါခဲ့ပါလေဒါပေမဲ့နောက်ပိုင်းကြတဲ့အခါကျတော့လည်းဟိုဆွဆွဲမှုတွေအဲ့လိုမျိုးပေါ့နော်ဟိုဝေဖန်မှုတွေပါဒါရှိလာတဲ့အခါကျတော့ဒါအလုံးပြည်ပြည်ရတဲ့အတိုင်းပါပဲအဲဒီတမရဥပဒေပါတဲ့စုံစမ်းရေးကော်မရှင်ဆိုတာဖွဲ့ရတယ်တစ်ဖက်မှာလည်းတမရောကလည်းသူ့ဘာသာသူအဲ့ဒါစုံစမ်းကော်မရှင်တွေဖွဲ့ပြီးတော့မှသူစုံစမ်းရတဲ့ကိစ္စတွေပါလေရှိခဲ့တယ်။ဒါဒေါက်တာစုကြည်ပြောတဲ့ဥစ္စာကအဲသူကဒီလိုလိုလုပ်ဖို့ဆိုတဲ့ဥစ္စာဒါသူကပြောရိုးပြောစင်လုပ်ရုံလုပ်စင်ပါပဲ။တမရောကိုဒီလွတ်တဲ့အခါမှာဒါဥပဒေနဲ့အညီပေါ့နော်။ဒါနိုင်ငံတကာစံနေစံညွှန်းတွေအတိုင်းပါညာသူလုပ်ဖို့ဆိုလို့တော့မှသူကတော့ပြောပါတယ်။ဒါပေမဲ့လက်တွေ့မှာကြားတဲ့အခါကျတော့ကျွန်တော်တို့ဒါဘာမှမသိရဘူးလေ။သတင်းအချက်အလက်တွေလည်းမရဘူး။မရတော့ဆွဆွဲမှုတွေကတော့ရှိတာပေါ့။ဆွဆွဲမှုတွေရှိတယ်ဆိုတာကတစ်ခါကဒုက္ခပြည်နေလဲဖြတ်ပြေးသွားတဲ့အဲခုနကတော့အဲ့ဒီမုစင်အတိုင်းဝဲပေါ့နော်သူတို့ကတော့ပြန်ပြောတာရှိတယ်ပေါ့ဆံဘလောကပင်လို့လုတ်တယ်ပညာလုတ်တယ်ဘာညာဆိုရတာလေအဲ့တော့သူလဲသူ့မခေါ်တယ်မအဲ့ဒီခုတော့ဖြတ်ပြောပါတယ်အပြန်လာဆွဆွဲမှုတွေရှိတယ်အဲတကယ်လို့ကဒီလိုမျိုးရှိခဲ့တဲ့ဆိုရင်သူကလက်မခံဘူးဘယ်တော့ပဲသူပြောပါတယ်အဲ့တော့ကျွန်တော်တို့သူချင်းအနေနဲ့ကြားတဲ့ခါကျတော့သတင်းစာဟိုဆရာတယောက်အနေနဲ့ကြားတော့အချက်လက်တွေမရသေးတဲ့ခါကျတော့ဒီဟာတွေကကံဒီကမှမပြောနိုင်ဘူးခုနကတော့ကိုယ်တိုင်ပြောရမေးဖို့ဆိုရင်ကျွန်တော်တို့မသိနိုင်သေးဘူးလို့ပဲပြောရမှာပါ
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းတော့လည်းမေးချင်ပါတယ်နောက်ချက်ကဒီဒုက္ခသည်နဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ကလက်ခံမယ်ဆိုတဲ့အတုံးနှုံးမျိုးသူခုနပြောတစ်ဖက်ကတော့စီစစ်ပြီးတော့လက်ခံသွားမယ်ဆိုတဲ့အတုံးနှုံးတုံးပါတယ်ဒါပေမဲ့63ခုနှစ်ကဘင်္ဂလားဒေ့ရှ်နဲ့သဘောတူညီခဲ့တဲ့လက်ခံတဲ့ပုံစံတိုင်းလက်ခံသွားမယ်လို့ဆိုလိုပါတယ်ဆိုလိုတဲ့သဘောကတော့ကျွန်တော်နားလည်တော့ဆိုရင်တော့နိုင်ငံသားဖြစ်သည်ဖြစ်စီမဟုတ်သည်ဖြစ်စီဖြစ်နိုင်ငံသားဖြစ်သည်ဖြစ်စီမဖြစ်သည်ဖြစ်စီဒီဒေတာအတွင်းမှာတကယ်နေထိုင်နေဆိုတဲ့အထောက်အထားရှိရင်တို့လက်ခံမယ်ဆိုတဲ့သဘောတော့တက်ရောက်နေပါတယ်အဲ့တော့အဲ့အတွက်တကယ်တမ်းစီစစ်နိုင်မှာမလားအဲ့အတွက်အထောက်အထားတွေကိုဟိုဘက်ဒုက္ခသည်တွေကပြနိုင်မှာမလား
အဲ့ကျွန်တော်ထင်တယ်အဲ့ဒီဥစ္စာကအရှိပြီ2016တက်ပွဲဖြစ်ပြီးတဲ့နောက်မှာလည်းဒီလိုပဲလက်ခံခဲ့တယ်အဲ့ဒီအမှန်ပတ်သက်လို့ဒီအတွေ့အကြုံတို့ရှိထားပြီးသားပါတွေ့ရှိထားပြီးသားဆိုတဲ့ခါကျတော့အားလုံးကျွန်တော်ထင်တယ်တို့ဟိုအချိန်ချင်းပေါ့နော်အခုဒီမောင်တော်အဲ့မောင်တော်ခရိုင်ရဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဆိုရင်သူစီးရင်လေအလုံးပေါင်းအမျိုးသား၃မျိုးလောက်သူတို့ပြည်စုထားတာတေချာရှိပါတယ်။လောက်ကရောတစ်ဖက်ကအုတ်ချုပ်ရေရောဥပမာနေအိမ်တွေဘယ်လိုမျိုးရှိထားလဲ၊ဘယ်ကြေးရွာမှာဘယ်လိုရှိကြလဲ။အဲပြည်တော့ဗဒူးရေတွေဘယ်လိုရှိလဲပါလဲ။အကုန်ရှိပါတယ်။ရှိတဲ့ခါကျတော့တစ်ဖက်ကပြန်ဝင်လာမယ်ဆိုတဲ့လူတွေကိုအဲ့ဒီဥစ္စာတွေနဲ့စနေကြတိုက်ဆိုင်ဆစ်ဆေးတယ်ဆိုရင်ဒါကြီးကသိအဆက်ခဲကြီးမရှိဘူး။ဘယ်သူ့ဘောနော်ဘယ်ရွာမှာနေတယ်၊ဘ ဘယ်အိမ်မှာပါရဆိုစီးရဲဒီဘက်မှာရှိပါတယ်ဆိုတော့ဒါပေမဲ့မရှင်းလင်းတာတစ်ခုကအတီလူတွေကိုပထမ2016ဖြစ်စီနောက်ပိုင်းမှာတော့လိုပဲအဲ့သူတို့ရဲ့ဥမာနေအိမ်တွေဒီတိုင်းမရှိလို့ဆိုရင်နေအိမ်တွေသွားပြီးပြုမလားမပြုဘူးလားဒါကျွန်တော်တို့မသိနိုင်သေးဘူးနောက်တစ်ခုကတချို့ဆိုရင်နေအိမ်တွေကြေးရွာတွေမိရှုခံထားရတယ်အဲ့တော့အဲ့ဒီနေရာတွေမှာပြန်ပြီးတော့သူတို့နေခွင့်ရမလားမရဘူးလားဒါလည်းမသိကြဘူးနောက်တစ်ခုကတစ်ဖက်ကဒီဘက်ကနေပြီးတော့မှရှေ့ပိုင်းမှာဒီနိုင်ငံတော်အတန်းလင်ခံဘက်ကပဲပြောထားတာရှိတယ်အဲ့ဒါနိုင်ငံတကာမီဒီယာတွေကသိမသိကြသေးဘူးအဲ့ဒါဘာလဲဆိုတော့အဲ့ဒီမှာစခန်းခုနှစ်ခုလောက်ပေါ့နော်ဒါလက်ခံရေးစခန်းအဲ့လိုပေါ့ဒီပြန့်ကျဲနေပါလဲဆိုရင်အဲ့လိုစခန်းခုနှစ်ခုလောက်အမှဖွင့်မယ်ဆိုပြီးတော့လက်ခံမယ်ဆိုတဲ့သဘောမျိုးလိုမျိုးကျွန်တော်အရင်မျက်တွေ့ရတဲ့အခါကျတော့ဘောကနေပြောင်းဝင်လာတဲ့လူတွေကအဲ့ဒီစခန်းတွေမှာအရင်နေရမှာလားဆိုတဲ့ဥစ္စာဘာမှမသိကြသေးဘူးအဲ့တော့ဒေါက်တာစုကြည်မခေါ်လဲမှာသူတစ်ခုနှစ်ခုပဲသူပြောထားတယ်အဲ့ဒါဘာလဲဆိုတော့ရုံရုံရေးရပါ냐သူအမှတ်ခံတယ်နောက်တစ်ခုကထောက်ပံ့ရေးတွေရမယ်ဒီနှစ်ခုပဲသူအမှတ်ခံတယ
် သူနေအိမ်ကြီးပြန်သွားဖို့အခွင့်ပြုမယ်လို့ဘာလို့ဘာမှမပါဘူးအဲ့ဒီစားတော့မရှင်းသေးဘူးလို့ပဲကျွန်တော်နားလဲပါ ဟုတ်ကဲ့ကျွန်တော်မတ်တင်နီဦးကိုမေးချင်ပါတယ်အဓိကကိုဖီအန်နန်ရဲ့ဒီကော်မရှင်ရဲ့အကြံပြုချက်တွေပေါ့သူတို့လုပ်မယ်ဆိုရင်ဒေါက်တာစုကြည်ကလုပ်မယ်တချို့ချက်တွေကိုတော့ရေးကြီးတဲ့ချက်တွေကိုဦးစားပေးပြီးတော့လုပ်သွားမယ်ဒါပေမဲ့ချို့ချက်တွေကကြာနေတယ်ဆိုတော့ဟာတကယ်တမ်းလက်တွေ့အကောင့်ထဲပေါ်လို့ဖြစ်နိုင်ပါမလားဒေသကရခိုင်တိုင်းသားတော်များများကလည်းဒီကိုဖီအန်နန်ကော်မရှင်ကိုကန့်ကွက်နေကြတာကိုမတ်တင်နီဦးရဲ့အမြင်သိချင်ပါတယ်
ဟုတ်ကဲ့ကော်ဖီအန်နန်ကော်မရှင်ရဲ့အစီအစဉ်ခံစားမှာအတိအကျကနိုင်ငံသားဖြစ်ပြီးမှပြုပေးပြီးဆိုတာအတိအကျတာပေါ့နော်ဆိုတော့နိုင်ငံသားဖြစ်ပြီးမှပြုပေးပြီးဆိုရင်1982ခုနှစ်ဥပဒေကြီးကဟန်တာဖြစ်နေတာပါဒါတစ်ချက်နောက်တစ်ခါဟိုဘက်ကိုရောက်သွားတဲ့ဟာတွေကိုဒီဟိုဘက်ကိုရောက်သွားတဲ့လူတွေကိုဒီဘက်ကိုပြန်လက်ခံပေးတာလို့ပြောတဲ့အခါမှာသူတို့ကလည်းဥပဒေနဲ့အညီလက်ခံပါမယ်လို့ဟိုပြောရဲပေါ့ဒီဆိုရဘက်ကအဲ့ဒီအခါမှာဥပဒေနဲ့အညီဆိုတော့82ဥပဒေနဲ့လက်ခံမယ်ဆိုရင်ဒီလူတွေကဒီဘက်ဒီကိုယ်တိုင်းပြည်ထဲမှာနေပြီးအချိန်ခါကားတော့မှအထောက်အထားမရှိနေကြရတော့သူတို့အခုပဲအထောက်အထားနဲ့ပြန်လက်ခံမှလဲဆိုတာကလည်းနေဝန်ထုတ်เสียဖြစ်နေတာပေါ့နော်ဆိုတော့ဟို
ကျွန်တော်စက္ကန့်30လောက်ပဲချိန်ရပါတယ်ဟို
လက်ခံမယ်ဆိုတဲ့ဟာနဲ့ဒီအစီအစဉ်ခံစားကိုအောင်မြင်အောင်လုပ်မယ်ဆိုတဲ့ဟာမှဟိုတိတိကျကျခိုင်ခိုင်မာမာဘာမှကိုအမှတ်ခံချက်မရှိနေတဲ့အနေအထားမျိုးမှဖြစ်ပါတယ်ဆိုတော့အရေးကြီးတဲ့အချက်ကိုဦးစားပေးလို့ဒီအရေးကြီးတာကိုတော့ကြားမယ်ဆိုတော့ဘယ်လိုတိုင်းတာတတ်မှတ်တလဲဆိုတာကလည်းပဲဒီဘုံထုတ်เสียရှိနေပါတယ်ရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒါရက်လီလိုက်အစီအစဉ်အချိန်ဆီသွားလို့ပါကျွန်တော်တို့ပါဝင်ဆွေးနွေးပေးတဲ့ကိုစီသူအောင်မြတ်မတ်တင်ဒီဦးကိုမင်းထက်ငင်းကြံ့နဲ့တော်ရရှိနေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒါရက်လီလိုက်အစီအစဉ်ဒီမှာကျန်တော့ခွင့်ပြီးပါ
အင်္ဂါနေ့ညတရရင်လိုက်ဆင်းနေကန်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတော့တရင်အချင်းချုပ်ကိုမတ်တင်ကြီးထိုက်ပြညာပေးပါမယ်ရှင
်မြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার လက်နက်တွေထုတ်နိုင်ရေးကြိုးပမ်းမှုတွေကိုမစွန့်လွှတ်ရင်တော့လုံးဝချေမှုန်းပြစ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာသမ္မတထရန့်ကအခုလိုပြောတာပါမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းအစိုးရရဲ့မစင်မချင်းလုပ်ရက်တွေကလူအသက်ပေါင်းများစွာကိုမတွေးဝင်စရာချင်းချောက်မှုနဲ့အတူတကဘာလုံးအပေါ်ချင်းချောက်မှုဖြစ်တယ်လို့အမေရိကန်ခေါင်းဆောင်ကပြောဆိုပါတယ်အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကိုမဖြစ်မနေကာကွယ်ရတဲ့အချိန်မှာရွေးချယ်စရာမရှိတော့ဘူးဆိုရင်တော့မြောက်ကိုရီးယားကိုအပြီးတန်ချေမှုန်းမယ်လို့သမ္မတကပြောတာပါအီရန်နိုင်ငံနဲ့ပတ်သက်ပြီးလဲသမ္မတကပြောဆိုရမှာတော့အီရန်အနေနဲ့နျူကလ িয়ার သဘောတူစာချုပ်ကိုအကာအကွယ်ယူပြီးနျူကလ িয়ার အစီအစဉ်တွေဆောင်ရွက်နေမယ်ဆိုရင်တော့နျူကလ িয়ার သဘောတူစာချုပ်ကိုနိုင်လာနေလို့မရဘူးဆိုပြီးကမ္ဘာခေါင်းဆောင်တွေကပြောဆိုပါတယ်အထံဖဝါဒနဲ့ပတ်သက်ပြီးလဲကုလအထွေထွေညီလာခံမှာအမေရိကန်သမ္မတကပြင်းပြင်းထန်ထန်ပြောဆိုပါတယ်အထံဖဝါဒဆွဲအဖွဲ့တွေကိုငွေကြေးထောက်ပံ့နေတဲ့နိုင်ငံတွေကိုဖော်ထုတ်တာဝန်ခံခိုင်းရမယ်အချိန်ရောက်ပြီလို့တုံ့နှုံပြောဆိုတာပါအကျံဖက်ဝါဒီတွေနောက်သူတို့အပေါ်လွှမ်းမိုးနေတဲ့အစ္စလာမစ်အစွန်းရောက်မှုတွေကိုရင်ဆိုင်ဖြေရှင်းတာမှာတာဝန်ရှိတဲ့နိုင်ငံတွေအတူတကွပူးပေါင်းဆောင်ရွက်ရမယ်လို့သမ္မတကပြောဆိုပါတယ်။အစွန်းရောက်အစ္စလာမစ်အကျံဖက်ဝါဒကိုအဆုံးသတ်ရမှာဖြစ်ကြောင်းဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံနောက်တစ်ကမ္ဘာလုံးကိုပြိုကွဲသွားခွင့်မပြုနိုင်တဲ့အတွက်ဖြစ်တယ်လို့အမေရိကန်ခေါင်းဆောင်ကပြောဆိုပါတယ်။နောက်ဗင်နီဇွဲလာအရေးကိုလည်းသမ္မတဒေါ်နယ်ထရန့်ကပြောပါတယ်ကမ္ဘာရှိရာတွေမှာအမေရိကန်ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးတော့လည်းသမ္မတကကြေကြေပြန့်ပြန့်ပြောဆိုခဲ့ပါတယ်ရှင
်တရင်ချင်းချုပ်ကိုမတ်တင်ထိုက်တင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရေမှူးကမဆုမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်ထာရာဝလေးဖြစ်ပါတယ်ကျွန်မရှာဖောင်းပါဒီနေ့ညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00ကနေ 10:00 ထိလိုင်းဒိုမီတာ24953250နဲ့ဟိုင်းလိုက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေကြပါစေ။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.